Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်နိုဝင်ဘာလ13ရက်တနင်္လာနေ့မနက်ဖြန် VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ3240နဲ့49အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။မခွန်ယူပါရှင်ခုမနေ့အစည်းအဝေးတွေတာဝန်ယူပါမယ
်ကျွန်တော်ဆက်မိုးပြပါခင်ဗျာအခုတင်းလင်းလာနေမနေ့ဖက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနေအတူတင်ပြပေးမှာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ဟာအာဆီယံထိပ်သီးအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးကိုတက်ရောက်ဖို့အတွက်ဖိလစ်ပိုင်နိုင်ငံကိုရောက်ရှိနေပါပြီစပိန်နိုင်ငံဘာစီလိုနားမှာတော့တိတ်နေကြီးတဲ့လူတွေဟာလမ်းပေါ်မှာဆူယုံပြီးတော့ဖမ်းဆီးထားတဲ့ခွဲထွေခေါင်းဆောင်တွေကိုလွှတ်ပေးဖို့တောင်းဆိုခဲ့ကြပါတယ်အီရန်နဲ့အီရတ်နယ်စပ်မှာအင်အားပြင်းတဲ့မီးငရင်းလှုပ်ခတ်တဲ့အတွက်လူတွေဒါဇင်နဲ့ချီပြီးတော့တေဆုံသွားကြရပါတယ်ဒီလိုစိတ်ဝင်စားတဲ့ကြာကောင်းတဲ့သတင်းတွေကြားမှာပါခင်ဗျာ
အခုမှခင်နာဆရာမယ့်အစီအစဉ်တွေထဲမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းကဒေသခံမွတ်စလင်တွေနေရက်စွန့်ခွာထွက်သွားနေကြတဲ့အကြောင်းရင်းကိုမေးမြန်းခဲ့ရမှာ
အလောတော့မရှိပါဘူးကျွန်တော်စတိုရီသောက်ရခက်ခဲနေပါတယ်တခုလစီရှိပါလေဝင်လို့မရပါဘူးမြောက်ကနေတော့ကျွန်တော်နေရမရဘူး
စာဝတ်နေရတဲ့အလောက်ကိုင်ခက်ခဲတာကြောင့်လို့ဖြေဆိုသွားတာပါရခိုင်ပြည်နယ်တွေကိုကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့ကျမတို့ VOA သတင်းတောက်ရဲ့ပြောပြချက်တွေကိုလည်းနားဆင်နိုင်ပါလိမ့်ရှင်မြန်မာဒီမိုကရေစီရေးဆွေးနွေးခန်းမှာတော့အုပ်ချုပ်မှုတက်တန်တစ်နှစ်ခွဲကြာလာပြီဖြစ်တဲ့ NRD အစိုးရအနေနဲ့နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်အောင်ပြည်နယ်နဲ့တိုင်းရင်းမှာဘယ်လိုစီစဉ်နေသလဲဆိုတာတွေကိုဆွေးနွေးထားတာဖြစ်လို့စောင့်မျှော်နားဆင်နိုင်ပါတယ်အခုအရင်ဆုံးတော့တနင်္လာနေ့မနေ့ဖက်ထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥစာမဝေနဲ့ကိုကျော်ကျော်သိန်းတို့ကပြောပြကြပါမယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာရောက်ရှိနေပြီးတော့ဒီကနေ့ကျင်းပမဲ့အရှိတောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့30ကြိမ်မြောက်ထိပ်သီးအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေကိုတက်ရောက်မှာဖြစ်ပါတယ်။သမ္မတထရန့်ရဲ့အာရှဒေသ၅နိုင်ငံခီးစဉ်မှာဖိလစ်ပိုင်ဟာနောက်ဆုံးခီးတစ်ထောက်ဖြစ်ပါတယ်။ထိပ်သီးအစည်းအဝေးအင်ရှင်ဖိလစ်ပိုင်သမ္မတရော်ဒီယိုဒူတာတီနဲ့သမ္မတထရမ့်တို့ဒီကနေ့မှတရားတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။သမ္မတထရမ့်ကိုဖိလစ်ပိုင်နိုင်ငံရောက်သွားခင်ဖိလစ်ပိုင်နိုင်ငံသား3,500လောက်စုဝေးပြီးတော့သမ္မတထရမ့်ရဲ့ခီးစဉ်ကိုကန့်ကွက်တဲ့အနေနဲ့မနီလာမြို့တော်မှာအမေရိကန်တန်ယုံရှိရာကိုခြိတက်ဖို့ကြိုးစားခဲ့ကြပါတယ်။ဆန္ဒပြသူတွေကသမ္မတထရမ့်ထွက်သွားဖို့ကြွေးကြော်အော်ဟစ်ခဲ့ကြပြီးတော့အထီးကရုံနှိမ်နင်းရေးရဲတွေကသူတို့ကိုပိတ်ဆို့တားဆီးခဲ့ပါတယ်။အာဆီယံထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်လည်းမနီလာမြို့တော်မှာရောက်ရှိနေပါတယ်အာဆီယံထိပ်သီးအစည်းအဝေးနဲ့ဆက်ဆက်တဲ့အစည်းအဝေးတွေကို၃ရက်ကြာကျင်းပသွားမှာဖြစ်ပြီးတော့အစည်းအဝေးအဆုံးသတ်မှာအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ကိုစင်ကာပူနိုင်ငံကိုလွှဲပြောင်းပေးမှာဖြစ်ပါတယ
်ရုရှားသမ္မတဗလာဒီမီယာပူတင်ကသူနဲ့ရုရှားနိုင်ငံဟာ2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်နောက်ဆက်တာမျိုးမရှိခဲ့ဘူးဆိုပြီးခံစားရတယ်လို့သူယုံကြည်တဲ့ကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောလိုက်တဲ့အတွက်အမေရိကန်ထောက်လှမ်းရေးတာဝန်ရှိသူပေါင်းနှစ်ယောက်ကသမ္မတထရမ့်ကိုတင်းငင်းနေမှာဖြစ်တင်ဝေဖန်ကြပါတယ်ဒေါ်နယ်ထရမ့်ဟာသူဖြစ်ချင်တယ်လို့လေးလဲလျောပေးလဲယုံနဲ့နိုင်ငံခြားကောင်းဆောင်တွေကကစားလိုက်လို့ရတယ်။သူ့ဘာသာမလုံမချုံဖြစ်နေတာကိုအတုံးချလိုက်လို့ရတယ်ဆိုပြီးသမ္မတပူတင်ကပြလိုက်တာဟာအမျိုးသားလူမျိုးရေးအမြင်ကနေဆိုရင်တိတ်ကိုစိတ်ပူစရာကောင်းတယ်လို့ဆရာရင်ညွှန်ကြားရေးမှူးဟောင်း John Brennan ကအမျိုးသားထောက်လှမ်းရေးညွှန်ကြားရေးမှူးဟောင်း James Clapper နဲ့အတူ CNN သတင်းဌာနနဲ့မီးမြန်းကမ်းမှာပြောပါတယ်။ရုရှားဟာအမေရိကန်အတွက်တိတ်ကိုတည်တာတဲ့ချင်းချောင်းမှုဖြစ်ပြီးအဲ့ဒီလိုမဟုတ်ဘူးလို့ပြောဆိုတာဟာဒီတိုင်းပြည်အတွက်အန်ဒရယ်ဖြစ်စီတယ်လို့ Mr. Clapper ကပြောပါတယ်။ဗီယက်နမ်နိုင်ငံမှာကျင်းပတဲ့အာရှပစိဖိတ်ထိပ်သီးအစည်းအဝေးကိုခေါင်းဆောင်နှုတ်ဦးတယောက်ချင်းတွင်အမေရိကန်ရွေးကောက်ပွဲမှာရုရှားကဝင်နှောက်ခဲ့တာနဲ့ပတ်သက်လို့သမ္မတပူတင်နဲ့ပြောဆိုခဲ့တာရှိသလားလို့သမ္မတထရမ့်ကိုစနေနေ့ကမေးတာပါသမ္မတထရမ့်ကသူကမနှောက်ဘူးလို့ပြောပါတယ်သူကိုကျွန်တော်ထပ်မေးပါတယ်ခမရအကြင်ကြင်မေးတာပဲလုံနိုင်တာပါလို့ပြန်ဖြေသွားပါတယ်အဲဒီနောက်ဒီကိစ္စတစ်ခုလုံးဟာဒီမိုကရက်တွေကထောင်ထားတာပဲဖြစ်တယ်လို့သမ္မတထရမ့်ကဆိုပြီးမစ္စတာဘရန်နန်နဲ့မစ္စတာကလပါတို့ကိုဝေဖန်ပြောဆိုပါတယ်
စပိန်နိုင်ငံဘာစီလိုနားမြို့မှာစနေနေ့ကတိတ်နေချီတဲ့လူတွေလမ်းမောက်ထွက်ပြီးတော့ဆူယုံညပြီးတော့ဖမ်းဆီးအကျဉ်းချခံထားရတဲ့ခွဲထွက်ရေးခေါင်းဆောင်တွေကိုပြန်လွှတ်ပေးဖို့နဲ့တီးခြားကက်လန်သမရနိုင်ငံကက်လန်ရီပပ်ဘလစ်အဖြစ်အတိအမှတ်ပြုပေးဖို့တောင်းဆိုခဲ့ကြပါတယ်။ဖမ်းဆီးထိန်းသိမ်းခံထားရတဲ့ဖျက်သိမ်းခံဒေသအစိုးရအဖွဲ့ဝင်၈ဦးနဲ့လူသိများထင်ရှားတဲ့တက်ကြွလှုပ်ရှားသူ၂ဦးတို့ရဲ့မိသားစုဆွေမျိုးတွေကထိန်းသိမ်းခံထားရသူတွေရဲ့ရုပ်ပုံတွေပါတဲ့နဖူးကြီးစာတမ်းတွေကိုကန်ဆောင်ပြီးတော့ထိတ်ဆုံးကနေချီတက်ခဲ့ကြပါတယ်။အမကမပြေရအချင်းချခံထားရသူတွေထဲမှာကက်လန်ဒုတိယသမ္မတအော်ရီယိုရွန်ကော်ရက်စ်လည်းအပါဝင်ဖြစ်ပါတယ်။ထုတ်ပယ်ခံထားရတဲ့ကက်လန်သမ္မတကာလက်စ်ပက်ဒီမွန်ကတင်းငွေတွေနေမှာဗီဒီယိုနဲ့ပြပို့တဲ့တဝင်းတော်ထဲမှာခွဲထွက်ရေးကိုလူလာတဲ့စူဝေးဆန္ဒပြသူတွေကိုအားကျုံးမှန်တဲ့တက်တက်ကြွကြွရှိကြဖို့နှိုးဆော်ထားပါတယ်။ ဆန္ဒပြသူအများပြားဟာကက်တလန်ထုံးတန်းစင်လာအယောင်ဖြစ်တဲ့အနီးနဲ့အဝါအောက်ခံအယောင်ပေါ်မှာတွေ့ကံပုံအပြာရောင်းနဲ့အထဲမှာကျေပြူဆင့်ထားတဲ့လွတ်လပ်ရေးကိုလူလာတဲ့အက်စတယ်လာလာလန်နိုရီကိုကိုင်းဆောင်ထားကြပါတယ်စုယုံဆန္ဒပြပွဲမှာပါဝင်သူ9သိန်းခွဲရှိတယ်လို့ဘာစီလိုနာရဲဖွဲ့ကပြောပါတယ်
လေဗနွန်ဝန်ကြီးချုပ်ဟာရီကဆော်ဒီအာရေဗျကနေမကြာခင်မှာမိခင်နိုင်ငံစီပြန်လာတော့မယ်လို့တနင်္ဂနွေနေ့ကအခိုင်အမာပြောခဲ့ပါတယ်။သူနှုတ်ထွက်တဲ့အကြောင်းနိုဝင်ဘာလ၄ရက်နေ့ကဆော်ဒီအာရေဗျမှာရုပ်တရက်ကျင်းပခဲ့တာပါ။သူ့ပါတီပိုင်း Future TV နဲ့ပြည်စုံမိမဲကန်တို့ကိုမစ္စတာဟာရီကရီယတ်ပြူမှာလုပ်ခဲ့ပါတယ်။သူ့ကိုဖမ်းထားတယ်ဆိုတော့ကိုငြင်းခဲ့တယ်လို့ Hezbollah ဖွဲ့နဲ့ဖွဲ့ထားတဲ့ညွန်မောဆွေအောက်ဖွဲ့ကိုဖြိုခွဲဖို့ဆော်ဒီအာရေဗျကသူ့ကိုဖိအားပေးပြီးနှုတ်ထွက်ခိုင်းခဲ့တယ်ဆိုတော့ကိုလည်းသူကငြင်းပါတယ်။ တော့ဘို့ဆုံးဖြတ်တာဟာသူ့ရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်လုံးလုံးဖြစ်ပြီးလေဗနွန်နိုင်ငံအတွက်အပြုသဘောဆောင်တဲ့အံအားတက်မှုမျိုးပဲဖြစ်စေခြင်းခဲ့တယ်လို့ပြောပါတယ်။တိုင်းပြည်ဟာအန်ဒရယ်လဲကြတော့မယ်လို့သူကပြောပေမဲ့ဘယ်သူစီကအန်ဒရယ်လဲဘာအန်ဒရယ်လဲဆိုတာကိုတော့တိတိကျကျမပြောပါဘူး။တနင်္ဂနွေနေ့ကလုတ်တဲ့လေဗနွန်မှာနေဆိုင်လုပ်နေကြတာဝုတ်အပြစ်ပြန်ပွဲမှာဝင
ဒါရဲ့မနေ့ဖက်မြန်မာဘာသာစစ်စစ်လေးကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ယူအမေရိကန်တန်ခါသတင်းတွေဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမှာစီးပွားရေးလုံနီးလုံဟန်ပြောင်းလဲလာတာကိုဖိလစ်ပိုင်နိုင်ငံမှာတနင်္ဂနွေနေ့ကကျင်းပတဲ့အရှိတောင်အရှနိုင်ငံများအသင်းအာဆီယံရဲ့စီးပွားရေးနဲ့ယင်းနည်းမြုံနယ်မှုဆိုင်ရာညီလာခံအတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကအခုလိုပြောခဲ့ပါတယ
် Chin business in Myanmar previously say that it was much easier then because then you only knew whom you had to bribe it's a lot more difficult
မြန်မာနိုင်ငံမှာအရင်ကစီးပွားရေးလုပ်ရတာပိုးပြီးတော့လွယ်တယ်လို့ပြောကြပါတယ်။ဘာကြောင့်လဲဆိုတော့ဘယ်သူကိုလက်ထိုးရမလဲဆိုတာသိဖို့လိုအပ်တာပါ။အခုတော့စီးပွားရေးကိုနှီးမှန်လမ်းမှန်ဘယ်လိုလုပ်ရမလဲဆိုတာကိုသိဖို့လိုအပ်တာကြောင့်ပိုးပြီးတော့ခက်ခဲလာပါတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကပြောပါတယ်။လက်ရှိမြန်မာအစိုးရအနေနဲ့ကတော့ဝန်ဆောင်မှုတွေကိုတနည်းအားဖြင့်နဲ့ပြီးအောင်အွန်လိုင်းကနေရှောက်ထားနိုင်တဲ့စနစ်တိုးတက်လာအောင်ဆောင်ရွက်နေပြီးတော့ဒီမိုဘယူရိုကရေစီကျိုးနီစနစ်လှုပ်ထုံးလုပ်နည်းတွေကိုလျှော့ချဖို့ကြိုးပမ်းနေတဲ့အကြောင်းဒေါအောင်ဆန်းစုကြည်ကပြောပါရယ်ဆယ်စုနှစ်ပေါင်းများစွာစီးပွားရေးနိုင်ငံရေးအထူးကြံအဖြစ်ကနေတစ်ထွက်ပေါ်လာတဲ့မြန်မာနိုင်ငံအနေနဲ့ကမ္ဘာစီးပွားရေးအကြကာလမှာကြုံတွေ့နေရတဲ့အခက်အခဲတွေအများပြားရှိပါတယ်လို့လည်းဒေါအောင်ဆန်းစုကြည်ကပြောပါရယ်ဒါပေမဲ့အားလုံးပါဝင်နိုင်ပြီးရေရှည်ဖွံ့ဖြိုးတိုးတက်မှုကိုအာဆီယံနိုင်ငံတွေနဲ့အတူရရှိနိုင်ဖို့ခိုင်ခိုင်မာမာကြိုးပမ်းနေတဲ့အကြောင်းပြောသွားပါရယ်ကမ္ဘာတစ်လွှားစီးပွားရေးဖွံ့ဖြိုးတိုးတက်မှုမြင့်တင်ဖို့နဲ့အမျိုးသမီးတွေရဲ့အခမ်းအနားအရေးကြီးတဲ့အကြောင်းဒေါအောင်ဆန်းစုကြည်ကအလေးထားပြီးတော့ပြောကြားခဲ့ပါတယ်မြန်မာနိုင်ငံမှာအမျိုးသမီးတွေရဲ့ဘဝတိုးတက်ရေးအတွက်ဆယ်နှစ်မဟာဗျူဟာစီမံကိန်းချမှတ်လှုပ်ဆောင်နေပြီးတော့တခြားအာဆီယံနိုင်ငံတွေကပါလိုက်ပါလှုပ်ဆောင်ကြဖို့အားပေးကြောင်းလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်
ဒီခိုင်ပြည်နယ်ကမွတ်စလင်လူနည်းစုတွေကိုအကြမ်းဖက်တိုက်ခိုက်တဲ့ဖြစ်ရပ်အတွင်းလူဝင်ကြောင်မျိုးသမီးတွေကိုမြန်မာစစ်သားတွေကအစီအစဉ်တကျပိတ်မှတ်ထားပြီးတော့ဝိုင်းပြီးမတိန်ကျင်တာတွေရှိခဲ့တယ်လို့ကုလသမဂ္ဂထူးတန်တမန်တူကတနင်္ဂနွေနေ့မှာပြောလိုက်ပါတယ်။လိမ်မိုင်းကြမ်းဖက်မှုဆိုင်ရာကုလသမဂ္ဂဒီမူချိုးရဲ့ထူးကိုယ်စားလှယ်ဖရာမီလာဖက်တန်ဟာဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စစ်သားဒေသကိုသွားပြီးတဲ့နောက်အဲ့လိုပြောလိုက်တာပါ။ကောက်ဆက်စစ်သားဒေသမှာရိုဟင်ဂျာဒုက္ခသည်6သိန်း1000လောက်ရှိနေတယ်လို့ကုလသမဂ္ဂကပြောထားပါတယ်။အဲ့ဒီဆိုးသွမ်းရက်စက်မှုအများပြားဟာလူသားမှုပေါ်ကျူးလွန်တဲ့ရာဇဝတ်မှုအဆင့်ထိရောက်နိုင်တယ်လို့မစ္စဖက်တန်ကပြောပါတယ်။ဗရင်းချင်းခံရတဲ့ထိတ်လန့်မှုအဖြစ်အပျက်တွေကိုကြားခဲ့ရပါတယ်။ဗရင်းချင်းခံရတာရဲ့အကျိုးဆက်အနေနဲ့မျိုးသမီးနဲ့မိန်းကလေးအများအပြားတည်ဆုံးခဲ့ကြရပါတယ်လို့မစ်ဘက်တန်ကတကားမျိုးမှာသတင်းတော့တွေကိုပြောပါတယ်။အဲ့လိုလိမ်မိုင်းကြမ်းဖက်တာတွေကိုမြန်မာလက်နက်ကင်တပ်ဖွဲ့တွေကညွန်ကြားစီစဉ်ပြီးကျူးလွန်ခဲ့ကြတယ်လို့လည်းဆိုပါတယ်။စစ်သားများပြားကဝမ်းပြီးမရင်းချင်တာလူမျိုးဝဲမှာအတင်းကျပ်ကိုလူနီချုပ်ခိုင်းတာအဆက်ရောက်အောင်လုပ်တာနဲ့စစ်ဘက်ကဖမ်းထားချိန်အတွင်းလိန်ကျွန်းလုခိုင်းတာတွေအပါအဝင်လိမ်မိုင်းကြမ်းဖက်မှုပုံသဏ္ဍာန်တွေကိုထပ်ပြေးလာသူတွေစီကနေတတမတ်ထိကြားခဲ့ရပါတယ်လို့မစ်ဘက်တန်ကပြောပါတယ်။လိမ်မဲဆိုင်ရာကြံဖက်မှုကျူးလွန်သူတွေထဲမှာမြန်မာနယ်ကျောင်းဆောင်ရတပ်ဖွဲ့နဲ့ရခိုင်ပြည်နယ်ကတခြားလူမျိုးစုတွေနဲ့ဖွဲ့ထားတဲ့ပြည်သူစစ်တွေလည်းပါတယ်လို့အထူးကိုယ်စားလှယ်ကပြောပါတယ်။လိမ်မဲဆိုင်ရာကြံဖက်ခံရတာဟာလူတွေအညောင်မြောက်ထပ်ပြေးရတာရဲ့အဓိကအကြောင်းတစ်ခုဖြစ်ပြီးရိုဟင်ဂျာတွေကိုဝိုင်းပြီးသုတ်တင်ရှင်းလင်းတဲ့အခြေအနေအောက်မှာဖြစ်ခဲ့တာလို့ရေမှုချုပ်ရဲ့အထူးကိုယ်စားလှယ်ဖရာမီလာဖက်တန်ကပြောပါတယ
်။ Saudi Arabia ဘီယင်ဆော်မန်ဘင်အဗ်ဒူလာဇစ်အယ်ဆာအုဒ်ကာ Tina ngu sun lupi do tuye tapye tu inshi minda Muhammad bin Salman ngu Tina lue pido me suri dhrien mahumane jang Saudi Arabia ga nyin su lai pare. Piyanji Tina su me sura balu jang miyone ma pina ji mishiba wulu mi ma pore Saudi jiran dawan shidu da uga Bloomberg dhrien sa nagu piyo pare. Saudi bin ha jama ye jang duroye dawan ngu tansao nanji tansao nane chini mishibu su yin dawma bongman api anagu sella bido kainthare sura gu duga thao piya pare. Saudi Mizet who attached in a jane doing Tina Sone Pia Kuro, Yinga Shigabuare, Tanguya Chauce B. Levine de Runga being South Bin Abdulaziz Ha, Anaya Midazu in a PR Pija Jang, two and Yifitu, Namuikan, Minda, Faso, Tina Rebigabuare, Achinoa, sorry being Nangama Yinsaniare, Bandai, Chadegani, Joluan Lopo, Minaha, Anna Amyabiao, Yayu Taka Vida Pibare, being Solmanha, Lame. Nay yet doing some fiasco charoma pita jong. In she minaha machagin nante domes who be even yutan tanagani, press TV, ma pigre, trimbaga, piosu gebare.
Direct from Washington, the voice of America.
တနင်္လာနေ့မနက်ဖြန်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥစားမဝင်နဲ့ကိုကြောကြောသိန်းတို့ကြီးညာပေးသွားကြတာပါရှင်ဒီကနေ့မြောက်ပိုင်းရဲ့နောက်ဆုံးသတင်းရတဲ့အခြေအနေကိုထုတ်လွှင့်ပေးသွားမှာပါဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတွားချင်ရတဲ့အဓိကအကြောင်းကနေထိုင်စားတောက်ရေးအခက်အခဲနဲ့နိုင်ငံသားဖြစ်ခွင့်ရှိမရှိဆိုတဲ့ NVC ကတ်တွေကိုလောက်ရမှာကြောင့်ဖြစ်တယ်လို့ရခိုင်ပြည်နယ်မြောက်ပိုင်းကရုံးဟင်ကြားတွေကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ခရိုင်ဘက်ကလက်ရှိလုံခြုံရေးအခြေအနေအပါအဝင်အဲ့ဒီဒေတာမှာအတူနေထိုင်ခဲ့ကြသူတွေရဲ့သဘောထားတွေကိုကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့မဆုမြတ်မွန်ကပြောပြမှာပါရှင်။
VOA မြန်မာပိုင်းအပါအဝင်နိုင်ငံသားသတင်းဌာနတချို့ကသတင်းတော့ဆက်ရောက်လာဟာတမရတဲ့မှပြန်ကြားရေးအဖွဲ့ရဲ့အစီအစဉ်နဲ့တင်းငွေရုံကရခိုင်ပြည်နယ်မြောက်ပိုင်းကိုတွားရောက်သတင်းယူခဲ့ရခဲ့ပါတယ်။အဓိကကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတွားဖို့စတဲ့ချပြင်ဆင်နေကြတဲ့အစ္စလမ်ဘာသာဝင်တွေနဲ့သတင်းတောက်တွေကိုတွေ့ဆုံမေးမြန်းခွင့်ပေးခဲ့တာဖြစ်ပါတယ်။ မောင်နှမမြို့နယ်အလဲတန်ကျော်ကနေပြီးတော့ကားနဲ့မိနစ်30လောက်တွားရတဲ့လေရင်ကွင်းချောင်းကနေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်တွားချင်သူတွေစတဲ့ချစခန်းလိုဖြစ်နေတဲ့နေရာမှာတွေ့ရသလောက်လူဦးရေခန့်မှန်းကြီးကတော့တထောင်ဝန်းကျင်လောက်ရှိပါတယ်။မင်းနိုင်ခဲ့သူတချို့ကတော့သူတို့အနေနဲ့စားဝတ်နေရေးအလောက်ကိုက်ခဲခဲတွေကြောင့်ဖြစ်တယ်လို့ပြောပါတယ်။ဘူဒီတော်မြို့နယ်ကလာတယ်လို့ဆိုတဲ့အဘူ
သူပြောတာကတော့ဒီအလုံးလည်းမရှိဘူးစားရည်တောက်ရည်လည်းခက်ခဲနေတယ်ဆေးဝယ်လို့လည်းမရဘူးမြောက်ပိုင်းမှာနေလို့မရလို့ဒီကိုလာတာလို့ပြောသွားတာပါဒီနေ့ကနေ့တုန်းကခီးစင်မှာဒီမှုဝင်ချောင်းဝနဲ့ဂေါ်တူတာရချောင်းဝကြားမှာရှိတဲ့နတ်မြစ်ကမ်းဘေးကိုလည်းရောက်ပါတယ်အဲ့ဒီမှာလည်းဒီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုသွားဖို့ပြင်ဆင်နေသူ80လောက်ကိုတွေးခဲ့ရပါတယ်သူတို့အနေနဲ့ဘင်္ဂလားဒေ့ရှ်ဘက်ကိုသွားမယ်ဆိုရင်ဆက်လီကတယောက်ကိုကျန်းကွေ8000ပေးရတယ်လို့ပြောပါတယ်သူတို့အနေနဲ့အခုလိုမျိုးနိုင်ငံတွေကထွက်သွားဖို့ကြိုးစားနေကြသလိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားသူတွေကိုပြန်လာနိုင်ရေးအတွက်လည်းအစိုးရကဆောင်ရွက်နေပါတယ်ဒါပေမဲ့ဒေသခံရခိုင်တိုင်းရင်းသားတွေကတော့အရင်ကလိုမျိုးဒီမတူတဲ့အတိုင်းအဝိုင်းတွေအတူနေဖို့မဖြစ်နိုင်တော့ဘူးလို့ပြောပါတယ
်အားလုံးဝမဖြစ်ဘူးကျွန်တော်ကအဲ့ကလာနဲ့အတူနေလို့မှမရတာသူတို့လာမယ်ဆိုရင်ကျွန်တော်တို့လက်မခံဘူးကျွန်တော်မနေနိုင်ဘူးသူတို့ကသူတို့ကရရဆက်ဆက်တိုက်တာအ
ဓိကအကိုရဲ့ဆွေးဖူကတော့လုံချုံရေးပေါ့
လုံချုံရေးပြောတာကဟုတ်ပါတယ်ဒါပေမဲ့အဲ့လုံချုံရေးကထားရမနေဘူးလေသူတို့မှဖောက်ခွဲပောက်ခွဲတဲ့နေရာကိုထားသွားလို့ရှိရင်ကျွန်တော်တို့မှဘာမှမရှိဘူးလုံချုံရေးအပြစ်သိရင်ဆိုရင်လည်းကလာနိုင်နေမှာပေါ့ကျွန်တော်တို့သူတို့ကတိတ်မြေခုံးဝင်အဲ့ဒါကိုပဲသူတို့ကအဖို့အားကိနေ
တနင်္ဂနွေနေ့ကသွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းရဲ့လုံခြုံရေးအခြေအနေကတော့မြင်ရသလောက်တည်ငြိမ်ပါတယ်။လုံခြုံရေးနဲ့ပတ်သက်လို့ဒီအမှတ်လေးနေကြားဆောင်တပ်ဖွဲ့တပ်ခွဲမှုဒူရဲမှုကြီးဦးမြင့်ကျော်ကိုအခြေအနေမေးကြည့်ပါတယ
်။အခုတော့တော်တော်လေးတည်ငြိမ်သွားပါပြီ။ရန်နဲ့ဆိုင်နဲ့ကျွန်တော်တို့ချောင်းဝကင်းစကိုင်းဆိုတဲ့ဒူရဲရဲ့ပြန်ဖြစ်ဒီတိုင်းသားစုထားတာဆိုတော့တော်တော်လေးတော့တည်ငြိမ်သွားပါပြီ
။အခုဒီနေရာမှာလည်းသူတို့ကိုဟိုဘက်ကကိုကုန်းနိုင်ကိုသွားချင်တယ်ဆိုရင်လည်းလွတ်လွတ်လပ်လပ်သွားလို့ရလား
။အဲကတ်တတ်တာတော့ကျွန်တော်မရှိပါဘူး။လုံလုံရေးသူအခုမဖြစ်အောင်ပဲ
ဘူဒီရောင်မောင်တော်ဒေသပဲလုံခြုံရေးအတွက်နေသားဆောင်တပ်ဖွဲ့တွေအဖြစ်လောလောဆယ်ဒေသခံတပ်တွေတာဝန်ယူထားတယ်လို့တပ်မတော်သတင်းမှန်ကြန်ကြားရေးအဖွဲ့ဒုညွတ်မှုဗိုလ်မှုချုပ်အေးလွင်ကဗီအိုအေကိုပြောပါတယ်လုံခြုံရေးအတွက်ပြပြတသားဆောင်ရွက်တယ်လို့အေးအေးချမ်းချမ်းနေထိုင်လို့သူတွေအပေါ်မှာ လူခွင့်ရေးချိုးဖောက်တာမျိုးမရှိဘူးလို့လည်းသူကပြောပါတယ်။ကျွန်တော်တို့အကြံပေးတမားတွေနဲ့ပတ်သက်ရင်တော့ကျွန်တော်တို့တပ်မတော်နေရာတော့ပြပြတသားအရေးယူဆောင်မှုတွေကိုကျွန်တော်အေးအေးချမ်းချမ်းနေလို့တဲ့ဘင်ဂလီဒီပေါ်မှာတော့ကျွန်တော်တို့နေရာအမှနှိမ့်ဆက်ညှိမှန်းတာတွေရှိဘူးလို့လည်းသူကလူသားတွေနေတဲ့ပဲကျွန်တော်တို့နိုင်ငံနဲ့လက်ခံတာပါတယ်။ဥပဒေနဲ့။
တမ်ဘရော့ကဒီလူခွင့်ရေးချိုးဖောက်မှုတွေကြောင့်လို့ဆိုပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရခိုင်ပြည်နယ်ကအစ္စလာမ်ဘာသာဝင် 6သိန်းကျော်ထွက်ပြေးခဲ့ကြပါတယ်။အရင်နောက်အမေရိကန်အပါအဝင်နိုင်ငံတကာကမြန်မာနိုင်ငံအပေါ်မှာဖိအားတွေပေးနေပါတယ်။တမ်ဘရော့ခေါင်းဆောင်ပိုင်းကိုပြစ်မှတ်ထားတဲ့အရေးယူတပ်ခတ်မှုတွေလွတ်ဖို့အတွက်လည်းအမေရိကန်အစိုးရကစဉ်းစားနေတယ်လို့အမေရိက
ယ်သူရဲ့ခီးစဉ်၃ရက်အလိုမှာသတင်းတောက်တချို့အနေနဲ့ပဋိပက္ခတွေဖြစ်ခဲ့တဲ့မောင်တော်ဒေသဘက်ကိုလေးလာခွင့်ရခဲ့တာဖြစ်ပါတယ်ရှင
်မဆုမြတ်မွန်ပြပြသွားတာပါရှင်ဒီသတင်းအပြည့်စုံကိုနားထောင်ကြည့်ရင်တော့ VOA ရဲ့ Facebook စာမျက်နှာပါရော VOA ရဲ့ website စာမျက်နှာပါမှာပါနားဆင်နိုင်ကြပါတယ်ရှင်အခုဒီမိုကရေစီရေးရဆွေးနွေးခန်းကိုနားဆင်ကြရပါမယ်ဒီမိုကရေစီစနစ်စီဥတီရှောက်လှမ်းနေတဲ့မြန်မာနိုင်ငံရဲ့အတွင်ကူပြမှုမှာငြိမ်းချမ်းရေးအပြင်စီးပွားရေးကလည်းအရေးကြီးတဲ့အခန်းကဏ္ဍကပါဝင်နေပါတယ်။ရခိုင်မြောက်ပိုင်းပြည်ပခအပါဝင်တိုင်းရင်းသားဒေသတွေမှာအေးချမ်းရေးကြိုးပမ်းမှုကလည်းတိုးတက်မှုတည်တည်တသာမတွေ့ရသေးပါဘူး။ဒီတော့စီးပွားရေးအပိုင်းမှာရောအုပ်ချုပ်မှုတက်တန်းတစ်နှစ်ခွဲကြာလာပြီဖြစ်တဲ့ NLD အစိုးရအနေနဲ့နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်ပြည်နယ်နဲ့တိုင်းတွေမှာဘယ်လိုစီစဉ်နေဆောင်ရွက်ဖို့အကောင့်ထဲဖို့ဖို့ရှိနေပါသလဲ NLD ဘဟုစီးပွားရေးကော်မတီဝင်ဦးအေးလွင်ကိုတောက်ခင်မြို့သက်ကတွေ့ဆုံမေးမြန်းထားပါတယ်ရှင
်အခုတော့ဒီလိုရောလာပြီးတော့ဖြစ်ကြပြီးတော့အေးအေးလွင်ကိုအားရှိရှိတယ်ဘယ်လိုဆိုရင် NLD ကဘဟုစီးပွားရေးကော်မတီကအဖွဲ့ဝင်တူဖြစ်ပါတယ်ဆိုတော့အခုလက်ရှိမြန်မာနိုင်ငံမှာပေါ့နော်ဒီ NLD အစိုးရလက်ထက်မှာဆိုလို့ရှိရင်နိုင်ငံတကာရဲ့ဖိအားတွေကလည်းအများကြီးခံနေရပါတယ်အထူးဖြင့်ရခိုင်ရင်းနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီအချိန်မှာဟိုအဲ့လိုဖိအားပေးခံနေရတဲ့အပြင်ကိုဒီငြိမ်းချမ်းရေးအတွက်ဒီပါဆက်ပြီးတော့လုပ်နေရတဲ့အတွက်ကြောင့်မလို့ဖွံ့ဖြိုးစီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ကို NLD ကစိတ်ကြိုက်မလုပ်နိုင်ဘူးလို့သိရပါတယ်ဆိုတော့ဒီမြန်မာနိုင်ငံဆိုလို့ရှိရင်တင်ယံစာတာတွေလည်းအများကြီးပေါ်တယ်ဒီလိုမြန်မာနိုင်ငံမှာပေါ့နော်ဆိုတော့ပြည်နယ်နဲ့တိုင်းလိုက်ပေါ့နော်စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေဘာတွေလုပ်တင်လဲဆိုတာ NLD ဘဟုစီးပွားရေးကော်မတီကအဖွဲ့ဝင်တူအနေနဲ့ဥပဒေနဲ့စပြီးပြောပြပေးပါပထမဆုံးဖွံ့ဖြိုးတိုးတက်မှုအနည်းဆုံးဟုတ်ပေါ့နော်ရခိုင်ပြည်နယ်ပေါ့နော်အဲ့ရစပြီးတော့ပြောပြပေးပ
ါမြို့သားသူဖွဲ့ချုပ်ကကျွန်တော်2013လောက်တည်းကစီးပွားရေးမူဝါဒတွေကိုရေးဆွဲတယ်ယူကောက်ပွဲတရားစာရမှာလည်းဘယ်လိုစီးပွားရေးစနစ်တွေတောင်းမယ်ဆိုတာလည်းညင်ကြခဲ့တယ်ယူကောက်ပွဲနောက်ပိုင်းမှာတော်ဝင်ယူရတဲ့အချိန်မှာအစိုးရတိတော်ရအချိန်မှာလည်းစီးပွားရေးဘဝဒ12ချက်ကိုလည်းတင်ပြထားတယ်။အဲ့ဒီအသေးစိတ်တွေကလည်းဝန်ကြီးဌာနတွေကိုအသေးစိတ်ညွှန်ကြားတာရှိတယ်။ကျွန်တော်တို့ကတော့အခုအစိုးရတက်တဲ့မှာမြန်မာနိုင်ငံရင်းနှီးမှုကော်မတီအစ်စ်ဥပဒေပြဋ္ဌာန်းလိုက်တယ်။အစ်စ်ပြဋ္ဌာန်းတဲ့အထက်မှာမပြုံပြူမပုံပြိုးသေးတဲ့ဒေတာပုံပြမှုနည်းပါးတဲ့ဒေတာတွေကိုနိုင်ငံခြားသားရင်းနှီးမှုလောက်မဖြစ်စေတိုင်းသားရင်းနှီးမှုဖြစ်စေကိုပို့ပြီးအခွင့်အရေးပေးတဲ့ဥပဒေတွေကိုထည့်သွင်းစားတယ်။ဥပမာပြင်ရခိုင်လိုချင်းတောင်လိုနောက်တစ်ခါတခြားတိုက်နယ်ပြည်နယ်နယ်စုံတွေပြားတွေမှာဆိုရင်ဒါဥစားပြီး1ဆို9နှစ်ခံစားခွင့်ဒီအကောက်အခွန်ကင်းလုပ်ခွင့်ခံစားခွင့်ကိုပေးထားပါတယ်နောက်တစ်ခါမြေပိုင်ဆိုင်မှုနဲ့မြေငါးကြီးနဲ့ပတ်သက်လို့တခြားဒေသတွေမှာဆိုရင်ပထမ250နောက်10နှစ်10နှစ်ဆိုအနည်း90အဲ့လိုခွန်တမဖုံပြိုးစည်းတဲ့ဒေတာတွေမှာဆိုအနည်း90အပြင်ရင်းနှီးမြှုပ်နှံတဲ့လူကအနည်း90နဲ့သူတို့ရင်းနှီးမြှုပ်နှံတဲ့အခါမှာအားမရဘူးဒီတက်ပို့ပြီးလိုချင်ပါတယ်ဆိုရက်တီးကြတောင်းဆိုရင်ကျွန်တော်တို့အားနေပြီးတော့လွတ်တော်ကိုတင်ပြပြီးတော့ဒီစီမံကိန်းဒီစီဝိုင်းလုပ်ငန်းကအနည်း90အပြင်နောက်ထပ်သူတို့တောင်းဆိုတဲ့နှစ်ပေါ်မှာမူတည်ပြီးဘယ်နှစ်တိုးပေးသင့်ပါတယ်လွတ်တော်ရဲ့သဘောကျယူပြီးတော့ပေးမယ်ဆိုရက်ခွင့်ပေးမယ်ဆိုတဲ့အချက်တွေပါပါတယ်အဲ့တော့ ဒီဘာကြီးကိုဖွဲ့ချုပ်စီးပွားရေးကော်မတီအနေနဲ့တိုင်းနယ်ပြည်နယ်အစိုးရတွေကိုတိုင်းနယ်ပြည်နယ်အစိုးရတစ်ခုချင်းအလိုက်ကျွန်တော်တို့အကြံပြုဖို့ရှိပါတယ်။ဒါနဲ့ကျွန်တော်တို့လွှတ်တော်တယ်တစ်ဆင့်တိုင်းနယ်ပြည်နယ်လွှတ်တော်တွေကိုပဲကျွန်တော်အကြံပြုပါမယ်။ဘာတွေလဲဆိုတော့တိုင်းနယ်ပြည်နယ်အလိုက်သူရဲ့
မတာပလန်နေစီဝိုင်းပလန်နေရှိလို့လို့ရတယ်။ဥပမာမြေရခိုင်ဆိုပါစို့ရခိုင်ပြည်နယ်ကြီးတခြားတိုင်းနယ်ပြည်နယ်နဲ့ဆင်သွားပင်လယ်ယူပိုင်ဆိုင်ထားတယ်။နောက်ဘက်ကမ်းကြီးကိုပိုင်ဆိုင်ထားတဲ့ပြင်ကမ်းလို့ရေတံတွင်းတွေရတယ်။ရှောက်ဖွေးနိုင်တဲ့ရရှိနိုင်တဲ့ကမ်းလို့ရေတံတရားစာသားနဲ့ပင်လယ်ထဲမှာရှိသလိုခဏပြောတယ်ပင်လယ်တရားစာသားဖြစ်တဲ့တန်းငါးတွေကိုလည်းငါးလုပ်ငန်း
Americani di sa, biro, Togo Lungani, Tobiro, Ima, Dita di Siri, Alu, Nangan out the Bodai, Uzabi, Lunga, Lobo, Luare, Naraka Jakaima, Dani Bose, Omi, Bome, not the Chad Dinan is a United Harija, Komi, Shime, a Dita Dinan Yuma, Chica Biro, a group is industrial, Lobo, Ludo, Tadiagaro, Tourism, Kuna, Kabama Namajiga, and Gabri Luganjio, November Namajila, Changa, and we saw. สาดิเมียอุปมาสวยโหกว่าดิลุไส้กั้นนี่ดิลุปินแลกั้นนี่ดิโหเลยคีซ้อดาหมู่ตุ๊ดแต่บ่พี่บ่ลุบ่ลุบ่แหละนำแม่จี้ยะไคพยาฤทธิ์ได้สิบาดาวอุซาเปยสนิจะลุบ่ดูโหชิ้นตองแลจะลุบ่ชิ้นตองแลดีตามาแลชิ้นตองแลดีตาจะปิสิฤทธิ์ตุ๊ยเปญชิ้นตองปานีโหพาမျိုးเลยคีซ้อลงงานนี่ดาอารมณ์ลุบ่ดูแหละไอ้တော့ดีเดตาตะคู่อุมาไปเอาตะชาใต้ในปีนี่ล่ะอุมากะยาปีเลยสุแลกะยาดีตาถั่ว
มาตัดทุด้วยโรงงานนี่โหสนิทจะลงมาเป็นปวงจริงที่ไกลหมู่เน้นๆเนี่ยเอาลูกจะมาส่งยกไปอ่ะมั้ยกระยาปีเนี่ยมาส่วนเราเงินนี้น่ะสิก็เลยไลก็จောက်ปะดิตะฉิตะคาก็อิตาลีโหว่าเราปุ๊กเก๋มั้ยอ่ะนี่ดูดีทาด้วยคอมมิชชั่นโหฉิกค้ามาบ่เนาะอะกูยะคันเองชิ้นเองอะกูกระยาบาบาตาเลยบ่เนาะถ้าพ้นเปียวตุ๊ดแต่หมู่เน้นเนี่ยเลยบ่เนาะแต่เหมี่ยวป้ายโหเนเน่ตะไล่มาส่วนกระชินปีเนี่ยกระชินปีเนี่ยโหชั้นปี တယ်လို့ဒီကော်မတီကနေပြီးတော့အကြံပေးကျွန်တော
်ကချင်းပြည်နယ်ကလည်းသူ့ရဲ့သူ့ရဲ့ဒေတာပြတ်ကကချင်းပြည်နယ်ကြီးတရားသာသာပေါ်ကျော်ရတယ်လို့ယူဆထားတယ်ယူဆထားတဲ့အဆုံးတော့တကိတခါကငင်းကြမ်းကြီးမရှိသေးလို့တွားလာတာခက်ခဲတဲ့ဒေတာမလို့တရားသာသာသူ့ဘောရှာဖွေတဲ့ဘူးဗေဒအမျိုးပုံရေးဆွဲခြင်းစတတ်တိုင်းတာကြီးလုပ်ငန်းတွေကအသေးစိတ်တော့မလုပ်ရသေးဘူးစတတ်စတတ်တိုင်းတာခြင်းနဲ့ဘာဖြစ်လဲဆိုတော့ ARD မြစ်ကတောင်ပတ်ပိုင်းမှာဒီကချင်ကနေဆင်းလာတဲ့သခိုင်းတိုင်းထဲမှာဆိုရင်မြေရိုးတစ်ချောင်းရွှေတွေတွေ့တယ်။မြေရိုးတစ်ချောင်းမှာတွေ့ရရွှေတွေစီအပေါ်မှာပင်ပရွှေကြောတွေရှိနိုင်တယ်။တခြားတတုတွေလည်းရှိနိုင်တယ်။နောက်တစ်ခါကချင်ပြည်နယ်ကလည်းတဘောပဝန်းကျင်လှပတဲ့အတွက်ခီးစွတ်လုပ်ငန်းတွေ။နောက်ရေခဲတောင်တို့နေရာမျိုးတွေရှိတဲ့အတွက်ဘူတာဦးတို့ဘာတို့မှာခီးစွတ်လုပ်ငန်းတွေတိုးတက်ဖို့မျိုးလုပ်နိုင်တယ်။အခုကတရုတ်ပြည်ကစမဲ့ပိုလမရလည်းဝမ်ဘက်ဝမ်တို့ကလည်းဒီဘက်ကိုဖြတ်ဖို့ရည်ရွယ်ထားဆိုရင်ခုနပြောတဲ့တိုက်ပို့ဆောင်လုပ်ငန်းတွေအဓိကလုပ်နိုင်တယ်။
ဆိုတော့ကချင်ပြည်နယ်မှာကြောက်စိမ့်နေလည်းရှိရပါတော့။ဒီကကဘာမှာဘယ်မှာမရှိတဲ့ရှားပါတယ်။နောက်ဒီကချင်ပြည်နယ်ပြီးတော့ဟိုလေရှမ်းပြည်နယ်ဘက်ကိုအရှိတ်ဘက်ပေါ့နော်။အရှိတ်ဘက်တလွားရှမ်းပြည်နယ်အဲ့နေရာမှာဘာတွေလုပ်တယ်မလဲ
။ရှမ်းပြည်ပါလဲကျွန်တော်ပြောလို့လက်ဖက်တွေစိုက်မယ်။ရှမ်းပြည်မှာပန်းမာလာတွေစိုက်မယ်။ရာသီဥတုရှင်တော့ farming တွေပေါ့နော်။တတိဝလံ farming တွေလုပ်ဖို့လိုပါတယ်။ဟိုမှာအသီးအနှံတွေစိုက်မယ်။နိုင်ငံရာနဲ့ပူးပေါင်းပြီးတော့အေးအေးခန်းတွေတည်ဆောက်ပြီးတော့အချိုးတဲ့လုပ်ငန်းတွေအခုရှမ်းပြည်ကတာစီမှာရှိတဲ့တိနာဆက်ယုံကြီးတော့ရှိသေးတာပဲ။ဒါမျိုးတွေလုပ်ဖို့လိုပါတယ်။နောက်ကရှမ်းပြည်ကလည်းခုနပြောခီးစောလုပ်ငန်းရှိတယ်။ခီးစောလုပ်ငန်းတွေလုပ်ဖို့လိုတယ်။နောက်ကတတ်ထုတ်တရားစာတာရှမ်းပြည်မှာဆိုရင်အထူးသဖြင့်အရှင်းပြောက်ပေါ်မှာဆိုလို့ရှိရင်ကျွန်တော်တို့အခုဆိုရင်ကျွန်တော်သိရသလောက်ခပ်ပြူအဖြိုက်တဲ့ဒီဘာချင်းတတ်ထုတ်မိုင်းတစ်ခုကိုငင်းကြမ်းရေးဒေတာတစ်ခုမှာတွေ့ရှိစားတယ်။အဲ့လိုပဲတခြားတတ်ထုတ်တရားစာတွေရတယ်ထုတ်ဖို့လိုတယ်။တော့တခိတခါမှာရှမ်းပြည်မှာဆိုရင်ကဘာမွန်နာမည်ကြီးခဲ့တဲ့နာမတူဗော်ဒရင်းပိုင်းအဲ့ဗော်ဒရင်းပိုင်းရဲ့တရားစာတာကလည်းဒေတာရီအရတန်ပေါင်းတန်းချီရှိနိုင်ကြီးတယ်။ဆိုတော့ဒါတွေအားလုံးကတိုက်ပြည်ရဲ့ကြီးဝါချမ်းသာမှုစီးပွားပုံမျိုးစုတက်မှုလူသုံးကုန်တွေအတွက်မရှိမမြထုတ်ရတဲ့လုပ်ငန်းတွေကိုစတုဒ္ဒရာထုတ်ပေးဖို့လိုပါတယ်။ဗမာပြည်ရဲ့တိုက်ပြည်နယ်14ခုထဲမှာစကိုင်းတိုင်းကအကျယ်ဆုံးဧရိယာ။နောက်တော့ချင်းတောင်နယ်လည်းဆက်တယ်။အိန္ဒိယနယ်စတိဆက်တယ်။စကိုင်းတိုင်းအိန္ဒိယချင်းဟာအိန္ဒိယရဲ့အရှိန်မြောက်လို့ခေါ်တဲ့အာတမရိပူ၊နာဂါလန်နော်မီဇူရာဆိုတော့ပြည်ကြီးလေးကမှလူတန်းပေါင်း400လောက်နေထိုင်တယ်။အဲ့ဒီတန်းပေါင်း400မကက်ကိုကျွန်တော်ရှိရထွက်ကုန်တယ်ကိုနိုင်တယ်။က ကျုံနေစိုက်ပြုံးနိုင်တဲ့ဆန်စွားတွေစိုက်ပြုံးနိုင်တယ်။သခိုင်းတိုင်းဆန်စွားအယောက်ဒီတိုင်းပြီးရင်ဘုကူတိုင်းပြီးရင်ဆန်စွားအများဆုံးစိုက်ပြုံးတည်တာရှိတယ်။နောက်တစ်ခါသခိုင်းတိုင်းမှာကျွန်တော်တို့တရန်သာသာကိုစနစ်ကျထုတ်ဖို့လိုတယ်။နောက်ခီးသွားလုပ်ငန်းသခိုင်းတိုင်းမှာလုပ်လို့ရတယ်။တကူကြီးဖျားရရှိပါတယ်။အဲ့လိုပဲမန္တလေးတိုင်းစင်ဆောင်မယ်၊ရန်ကုန်တိုင်းကတော့အဓိကပေါ့။မ
ဆင်းမြင်းနဲ့နော်စနစ်တကျတူးတဲ့ရေနံတွင်းလုပ်ငန်းတွေဒီပညာကြီးကောင်းကောင်းနေတဲ့ပိတ်ခေါ်ပြီးလှုပ်လှူပါတယ်ဒါအလေပိုင်းနဲ့ပြီးတော့ပေါ့နော်မြန်မာပြည်ရဲ့အနောက်ခြမ်းအနေမြောက်ဖြားပြီးတော့ဒီအရှေ့တလွားပြီးပြီးအလေပိုင်းအခုတောင်ပိုင်းနဲ့ဆင်းလာလို့ရှင့်ဒီရန်ကုန်တိုင်းတို့ဧရာဝတီတို့မပါခင်ပေါ့နော်အောက်ဘက်မှာကရင်ပြည်နယ်တို့မွန်ပြည်နယ်တို့တနင်္သာရီတိုင်းတို့ရ
Adiga Adajaka, General Asian Nanga, when about the Kupit, top of the Kupit, Yuda Nanga and Sassani, Miao Rishi, Pogri Shida. A Dizaria, General Kayan Vida, the Pan Yuale, Imadango, Samulamu Puyuru, Luna and Dizashida. Pani was a media boy. A Dizarima, let's say media, Yashi on low. Pido, Samulamu, Diza doesn't know when it told you on low. Now Boguda, I see that Sandy Saba, Tachaka Bazina, now Kayan Matona. ဒေတာတို့ပစ္စည်းကိုအခြေခံပြီးတော့လုံနိုင်တယ်။နောက်အလုပ်ကခွင့်ရရတဲ့အထက်ချုပ်လုပ်ငန်းတွေလည်းလုံနိုင်တယ်။နောက်ကရင်ပြည်နယ်ကလည်းခုနပြောလို့နှစ်ရာစုကတကူးကြီးဖြားရရှိတဲ့အတွက်ခီးစောလုပ်ငန်းတွေလုံနိုင်တယ်။အဲ့လိုပဲတရင်တိုင်းတိုင်းတရင်တိုင်းတိုင်းရတယ်တောတောင်တွေထူတာဆိုပင်လယ်ရုပ်ပိုင်ထားတယ်။အဲ့ပင်လယ်ရုပ်ပိုင်ထားတဲ့အတွက်တရင်တိုင်းတိုင်းရတယ်ခုနပြောတဲ့ပင်လယ တိုင်းနဲ့ညီတိုင်းမှာတိုက်တဲ့တတ်သူရှိရတဲ့စနစ်ကတူပေါ်တော်လို့ပါပဲ။နောက်ဆုံးပေါ်တော့ဖွံ့ဖြိုးမှုအများဆုံးလို့ပြောရရန်ကုန်တိုင်းနဲ့ဆက်နွယ်နေတဲ့ဒီအေရီတို့ဘကိုးတိုင်းဒီပတ်ဝန်းကျင်မှာပါရီလုပ်တယ်။အဲ့တော့အေရီတိုင်းဘကိုးတိုင်းရန်ကုန်တိုင်းကြတော့သက်ဆက်နေတယ်။အဲ့ကမြေပြတ်ဒေသဖြစ်တဲ့စံစဘာအများဆုံးဆက်ပြောနိုင်တယ်။စံစဘာမြေစံစဘာနဲ့ဆက်နွယ်တဲ Timla, and Tari Aloma, Yogi Bhutai, who Jango Taima, and I know who you do, Luchas Yoni, no value at Jebisi, Mali Tai Bawano, Tari Aloma, Pima, Tita Yi Pitta to it, you will let to Tate to it. Sassin B. Wood, 99 Pinay, these are Lasasa, heavy industry, I don't know that, who's the Moravasa only to Tonoma, but good remember. ตามอยู่นี่จรเราก็ลุกกันคนนั้นยาบาเลยสรุปถ้าต้ายเนี่ยพี่เนี่ยเนาะอดีตมาลุกกันน่ะเออดีโลต้ายเนี่ยพี่เนี่ยดิมาเว้ยตุ้ยอ่ะเตตุ้ยเนี่ยอเข็ดๆบ่เนาะเนเน่เลยอเจนชมอยู่ครับๆเนาะนัมเบอร์ 1 มันเนี่ยอยิงแค่กะโหลเว้ยมียาก็ตะชะอคุณยิงอยู่ท้าได้ระวจีอุบโมโดปูรีลงแต่สนิทดิโอพอทุบไปแล้วซีกะซ่าได้สเปกูเลชั่นลงแต่ซีกะซ่าได้อัจฉินดิซีกะซ่าได้ปกโกดิอุบริยะอเยยอยู่อ่ะมั้ยเนาะอลวยตะกูยืนนิ่มหน่อยๆเอาโหลอัดแต่ฐานะสายจุงจ้าเจ็ดดิก็เลยลวยตะกูก็พะมั้ยไล่นาลูไร้ไล่นาลวยกูอ๋อคณะคณะมาเปียงเนี่ยนี้อุบริดิทุบไปอ่ะอารมณ์โหเลยวายวนกุญีไปอ่ะมั้ยอธิกะก็รออลุตะมาดิ
ยาชีอ่อนโลอลุขึ้นตินานนี่แหละใต้เนี่ยอารมณ์มาพ่อยามนะบกวยชินะทรีนี่เพิ่นก็พ่อยามอะไรอยู่ตรงนี้เนี่ยเราเฉยอยู่ไปไหนเลยส่วนลุกละเองอะไรเลยยีชิ้นพี่เลยลุกได้ก็พอมาพี่โยยก็นี่ทุลินไปนี่แหละญาติมาเยซูนี่ก็ซีซั่น2ก็ตะเน็งนี่ญาไปมาติดหน้าเส้นไหนพี่อะคือโลตะเน็งล่ะมะเน็ดไปมานอกตะจิงเปลี่ยนพี่ทุลินไปบาเลยရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းတို့မီတာ24လေး30နှစ်နဲ့40လိုမှနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့ရှင်းနာရီကနေ9နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်
တို့24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါရှင်တနင်္လာနေ့မနက်ဖြန် VOA အမေရိကန်အတန်ရဲ့မနက်9နာရီအထိဆက်လက်နားဆင်ကြရမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40နဲ့49တို့ကနေပြီးတော့ပဲတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းအစီအစဉ်တွေထဲမှာတော့မြမကြီးကပေးစာကဏ္ဍကိုအရင်ဆုံးနားဆင်ကြရမှာဖြစ်ပြီးဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံ့တက်ချက်မှာတော့ရန်ကုန်မြို့တော်ဟာတက္ကာကရာချီနဲ့ပို့ပြီးတော့တူလာနေသလားဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးထားတာကိုနားဆင်ကြရမှာပါအစီအစဉ်နောက်ပိုင်းမှာကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနားဆင်ကြရဖို့ရှိပါတယ်ရှင်အခုအရင်ဆုံးတော့မအေးတနာကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့မြမပြည်ကပေးစာကဏ္ဍကိုနားဆင်ကြရအောင်ပါရှင်မင်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေလီတစ်ပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်ရဲ့အချင်းချင်းပေးပို့လာတဲ့မြစ်တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံး VOE အစီအစဉ်တွေကိုနားဆင်ပြီးမှတ်ချက်တူလေးတွေ Facebook မှာလာရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုကျွန်မဖော်ပြပေးချင်ပါတယ်ရှင်။တောင်နင်းကြီးမြို့နယ်ကျန်စုအုပ်စုခွေးရောက်ကုန်းရွာကသောရရှင်ဦးစိန်ဝင်းက15နှစ်သားတွေကစပြီးတော့အားပေးလာတာအခုအနှစ်60ရှိပါပြီ။ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကျန်းမာကြပါစေဆိုပြီးတော့ဆုတောင်းပေးလာပါတယ်ရှင်။ဟုတ်ကဲ့ပါ။15နှစ်သားတွေကအားပေးလာတာအနှစ်60ဆိုလို့အခုအသက်85နှစ်လောက်ရှိပြီလို့ခန့်မှန်းရတဲ့ဒီဦးကြီးဦးစိန်ဝင်းတယောက်လဲကိုကျန်းမာစိတ်ချမ်းသာနဲ့အသက်ရှိရှိနေထိုင်နိုင်ပါစေလို့ဆုတောင်းပေးပါတယ်နော်။ကျမတို့ထုတ်လွှင့်ပေးတဲ့ဒီကျမရဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်ရဲ့ဒီမေးစာတွေကိုလည်းပြန်ကြားပြီးတော့ကျမတို့ဒီကျမရဲ့အစီအစဉ်တင်ဆက်သူကိုဝင်းမင်းကိုမေးပေးမှာဖြစ်ပါရင်ခေါင်းကိုက်ဝေနာဆိုပြီးတော့တင်ဆက်ပေးခဲ့တဲ့ဒီကျမရဲ့အစီအစဉ်ပေါ်မှာသောရရှင်တယောက်ထူဖို့ဆိုတဲ့သောရရှင်ကခေါင်းတစ်ချမ်းကိုက်တဲ့ဝေနာကရေရှင်မှာဘာဖြစ်လာနိုင်မလဲတဲ့အမြဲလို့ကျမခေါင်းကိုက်နေလို့ဖြေပေးပါဆိုပြီးမေးလာပါတယ်ကိုမြအထီးကလည်းခေါင်းကိုက်လုံးဝပြတ်အောင်လို့ကုသတဲ့နည်းတင်ပေးပါလို့ပြောလာပါတယ်ဟုတ်ကဲ့အဲ့ကြောင့်မကိုဝင်းမင်းကိုမေးချင်ပါလေကိုဝင်းမင်းဒီသောရရှင်နေပြောသလိုဒီခေါင်းကိုက်ဝင်နာရေရှည်မှာဘာဖြစ်နိုင်လဲနောက်ပြီးတော့ခေါင်းကိုက်လုံးဝပျောက်တဲ့နေရောရှိလားဘာလို့ခေါင်းကိုက်တာလဲအဲ့ဒါလေးခက်တူတူဖြေပေးပါနော
်ဟုတ်ကဲ့ပါမေးတဲ့နာကျော်ရေဒီခေါင်းတစ်ချမ်းကိုက်တာကတော့ migraine လို့ခေါ်တာပေါ့နော်သူကလည်းဒီဖြစ်ရတဲ့အကြောင်းရင်းမျိုးစုံရှိတဲ့အတွက်ဒီဖြစ်ရတဲ့အကြောင်းရင်းကိုတိတိကျကျသိပြီးတော့အဲ့ဒီဖြစ်ရတဲ့အကြောင်းရင်းကိုရှော့ချနိုင်ရင်ကုသပေးနိုင်လို့ရှိရင်သူကတချို့မှလည်းပျောက်သွားတတ်တယ်ပေါ့နော်တချို့မှလည်းဒီမပျောက်ဘဲနဲ့ဆက်ဖြစ်တာတွေရှိတယ်အဲ့ဒီခါမှဒီဆေးဝါးသုံးဆွဲရတဲ့အနေအထားမျိုးတွေအဲ့လိုဆေးဝါးသုံးဆွဲတဲ့ခါမှလည်းတချို့ပျောက်သွားတာတွေရှိနိုင်တယ်ပေါ့နော်မပျောက်တာလည်းရှိနိုင်တယ်အဲ့တော့အရေးကြီးတာတော့ကျွမ်းကျင်တဲ့သူနဲ့ပြသပြီးတော့အဓိကဘာကြောင့်ဒီခေါင်းတစ်ချမ်းကိုက်တာကဒီဖြစ်ရလဲဆိုတဲ့အကြောင်းကိုရှားဖို့လိုပါတယ
်ဟုတ်ကဲ့ရှင်အဲ့တော့ဒီလိုခေါင်းတစ်ချမ်းကိုက်တာကသူ့ဘာသူထားရင်းနဲ့ရောပျောက်သွားတတ်တာမျိုးရှိပါလား
တချို့တလေမှာလည်းသူ့ဟာနဲ့သူပေါ့နော်ဥမာစိတ်ဖိစီးမှုကြောင့်ဟလာအဓိကဖြစ်တယ်ရာသီဥပူလို့ဖြစ်တယ်အဲ့လိုမျိုးဆိုလို့ရှိရင်တော့လေရာသီဥအေးသွားတဲ့အချိန်ဒီစိတ်ဖိစီးမှုရောကြသွားတဲ့အချိန်တက်တာသွားတတ်ပါတယ်ဘလို့ဖြစ်လဲဆိုတော့ဒီနားလေတဲ့တချွန်းနဲ့ဆရာဝန်တွေနဲ့ပြသပြီးတော့အကြံယူတင်ပါတယ်လို့အကြံပေးလိုပါတယ
်ဟုတ်ကဲ့ကိုဝင်းမင်းဖြေကြားပေးတာကျေးဇူးတင်ပါတယ်ဒီတော်ရရှင်နေလဲဒီအဖြစ်နဲ့ကျေနပ်နိုင်လိမ့်မယ်လို့ထင်မိပါတယ်ကျမတို့ VOA မြန်မာပိုင်းကတော့ဒီလိုမျိုးဒီရေဒီယိုကနေအပတ်စဉ်ကျမ်းမာရေးအစီအစဉ်နောက်ပြီးတော့ရုပ်မြင်သံကြားကရောရေဒီယိုကရောမြန်မာလူထုနဲ့ကျမ်းမာရေးအစီအစဉ်ဆိုပြီးတော့ကျမ်းမာရေးအစီအစဉ်နှစ်မျိုးကိုအပတ်စဉ်ထုတ်လွှင့်ပေးနေပါတယ်ဒီကျမ်းမာရေးနဲ့ပဲတက်ဆိုင်လို့ဟိုမေးလာတာတော့မဟုတ်ပါဘူးသူ့ရဲ့အဖြစ်လေးကိုပြောပြခြင်းပါတယ်ဆိုတော့ရေးလာတဲ့တော်ရရှင်ဦးမြင့်ထေးရဲ့ဒီသူကိုတွေ့ကြုံရတဲ့အဖြစ်ရက်လေးတစ်ခုကိုလည်းပြောပြခြင်းပါတယ်တခြားသူတွေလည်းသတိထားလို့ရအောင်ပါရှင်
မယုံသေးပါကျွန်တော်ရဲ့ဖြစ်စဉ်လေးကိုကိုးကားတင်ပြပါစေကျွန်တော်ကလက်သမားတစ်ယောက်ပါဒီနေ့အလုပ်လုပ်နေမပြောပါလောက်တဲ့တစ္ဆာလေးတစ်ခုခြေကုံကိုစူးသွားတယ်ဗျဒါပေမဲ့ပြဿနာမရှိပါဘူးလေအများရန်ဖြစ်နေကြပဲဆိုပြီးထားလိုက်တာကြာလာတော့တဖြည်းဖြည်းရောင်ကိုင်းပြီးမိခိုင်ပုံဝင်ပါလေရောဗျတိတ်ကတခြားတစ်တွေနဲ့မတူဘူးတိတ်ငနန်းဆိုတော့ချဆားပြီးခုဆိုရင်ဖြတ်ရမလားအသက်ဆွတ်လို့ရမလားတခုခုပဲဗျာ
ဟုတ်ကဲ့ဒါကစူးစူးတာကိုဂယုမဆိုင်မိလို့သူရဲ့ခြေတော်တော်တော်လေးကိုအခုအချိန်နေစိုးရွားနေရပါတယ်ဆိုပြီးတော့ဒီတခြားသောရရှင်တွေလည်းသတိထားနိုင်အောင်ဘ ഹു တူတော်ရအောင်လို့ဒီသောရရှင်ဝင်းမြလာတာဖြစ်ပါတယ်
အခုလိုဝင်များတဲ့အတွက်ကျေးဇူးတင်ပါတယ်လို့ဦးမြင့်ထေကိုပြောချင်ပါတယ်နော်ဒီအခုဖြစ်နေတဲ့ယောဂဝေဒနာကိုလည်းဒီအကောင်းဆုံးနည်းလမ်းနဲ့ဒီအများဆုံးပျောက်ကင်းအောင်ဒီအဆိုးရွားဆုံးအခြေအနေမရောက်အောင်လို့ကုသနိုင်ပါစေလို့ကျွန်မဆုတောင်းပေးပါတယ်ရှင်တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်အခုတော့အရင်တော်ရရှင်တွေကိုအနောက်တိုင်းဒေးလီတစ်ပုဒ်နဲ့ဖြောပြပေးကြပါတယ်ရှင် Billboard Hot ဖြစ်ဆုံးတေးတရားစီရင်မှာနံပါတ်8ချိန်နေတဲ့တခြင်းလေးလည်းဖြစ်ပါတယ်Too Good at Goodbye ဆိုတဲ့တခြင်းကိုပရိသတ်ဆိုတော့ Sam Smith ကတီးဆိုပြီးတော့2018ခုနှစ်စက်တင်ဘာလ10ရက်နေ့မှာဒီတခြင်းထွက်တာပါသူရဲ့2018ခုနှစ်တုန်း The Thrill of It All ဆိုတဲ့ဒုတိယမြောက်စတူဒီယိုတေးတပြားတွေကတခြင်းဖြစ်ပါတယ်အခုလောလောဆယ်ဒီ Billboard နံပါတ်8ချိန်နေတဲ့ Too Good at Goodbye တခြင်းက UK ရဲ့တပုတ်ထဲတေးတခြင်းအကောင်းဆုံးစီးရင်မှာစက်တင်ဘာ15သတင်းပတ်မှာနံပါတ်1ချိန်တာပါအဲ့ဒီတင်မှာပဲသူ့ရဲ့တခြင်းကို online ကနေဝယ်ယူမှုပေါင်း3,000နားထောင်မှုပေါင်း4,000ခွဲနီးပါးရှိခဲ့လို့ Taylor Swift ရဲ့ Look What You Make Me Do ဆိုတဲ့တခြင်းထိတ်ဆုံးမှာရောက်နေတာကိုအဲ့ဒီတခြင်းကဖြုတ်ချလိုက်ပါတယ်ပြီးတော့နောက်ထပ်တင်သုံးပတ်ဆက်တိုက်နံပါတ်1နေရာကိုယူထားနိုင်တာပါ Australia နဲ့ New Zealand နိုင်ငံတွေမှာလည်းနံပါတ်1ချိတ်ပါတယ် American ပြည်အောင်စုမှာတော့ September 30တင်ပတ်မှာ Billboard Hot 100ဆီမှာနံပါတ်5အဖြစ်နဲ့အမြင့်ဆုံးနေရာကိုဝင်ပါတယ်ဒီ American ပြည်အောင်စုတလော Radio တွေကနေသူ့ရဲ့တခြင်းကိုနားထောင်မှုပေါင်း35သန်းရှိပါတယ်။2014ခုနှစ်မှာထွက်တဲ့ Stay With Me ဆိုတဲ့သူ့ရဲ့တခြင်းက online ကအကောင်းဆုံးတခြင်းစီးရင်မှာနံပါတ်1ချိတ်ခဲ့ပြီးနောက်အခုဒီတခြင်းနဲ့ဒုတိယတစ်ခေါက်အဖြစ်နဲ့ online မှာအကောင်းဆုံးတခြင်းနံပါတ်1ချိတ်ပြန်ပါတယ်။ဒီတော့ဒီအခုလောလောဆယ် Billboard Hot 100စီးရင်မှာနံပါတ်8ချိတ်နေတဲ့ Sam Smith တီဆိုထားတဲ့ Too Good at Goodbye ဆိုတဲ့တခြင်းလေးကိုနားဆင်ကြပါဦးနော်။
You must think that I'm stupid. You must think that I'm a fool. You must think that I'm new to this. But I have seen this all before. I'm never gonna let you close to me, even though you mean the most to me. 'Cause every time I open up, it hurts.So I'm never gonna get too close to you, even when I mean the most to you. In case you go and leave me in the dirt. But every time you hurt me, the less that I cry. And every time you leave me, the quicker these tears dry. And every time you walk out, the less I love you. Baby, we don't stand a chance.It's sad but it's true. I'm way too good at goodbye.
I'm way too good at goodbye.
I'm way too good at
goodbye. I'm way
too good at goodbye. I know you're thinking I'm heartless. I know you're thinking I'm cold. I'm just protecting my innocenceI'm just protecting my soul. I'm never gonna let you close to me, even though you mean the most to me. 'Cause every time I open up, it hurts. So I'm never gonna get too close to you, even when I mean the most to you. In case you go and leave me in the dirt. But every time you hurt me, the less that I cry. And everytimeAnd every time you walk out, the less I love you. Baby, we don't stand a chance. It's sad, but it's true. I'm way too good at goodbye.
I'm way too good at goodbye.
I'm way too good at goodbye.
ဆန်စစ်တီဆိုထားတဲ့ Too Good at Goodbye ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာတေးချစ်သောရရှင်တွေအတွက်သောရရှင်တွေစိတ်ကြိုက်တောင်းလာတဲ့မြန်မာတခြင်းလေးတစ်ပုဒ်နဲ့နောက်ပိုင်းမှာဆက်ပြီးတော့ဖြောပြပေးဖို့ရှိပါတယ်နော်အခုဆက်ပြီးသောရရှင်တယောက်ရဲ့ရင်ဖွင့်စာကိုဆက်ပြီးပြောပြပေးချင်ပါတယ်ရှင်လက်စမီတာကနဲ့ပတ်သက်ပြီးတော့သူတို့ဒီပြည်သူတွေလူထုအနေနဲ့ဘယ်လောက်တောင်မှနင့်နာနေရလဲဆိုပြီးတော့ဒီမန်ချီပါခဲဆိုတဲ့သောရရှင်စာရေးပြီးတော့ရင်ဖွင့်လာတာပ
ါလက်စမီတာကနဲ့ပတ်သက်လို့နိုင်ငံတော်ကရှုံးတယ်လို့ပြောဆိုနေတာကျွန်တော်မကြကနာကြားပါလေယုံပါလေမယုံလို့အငြင်းမပွားလို့ပါဒါပေမဲ့တကယ်ယုံကြည်ရမယ့်အရာတစ်ခုကမိတာတွေကိုလေပတ်မှုများအောင်လှုပ်ထားတယ်ဆိုတာပါပဲအထူးသဖြင့်ကဆလာထုတ်မိတာတွေမှာပါဘယ်မျိုးမှလည်းမေးမျိုးတိုင်းဒီပါပါပဲမိတာတက်ပုံတက်နီးကဝတ်တထောင်ရှိတဲ့လျှက်စစ်ပစ္စည်းကိုတနာရီ3ရက်တူယူနစ်တက်ပါတယ်အခုအဲ့ဒီမိတာတွေက2ယူနစ်ဝန်းကျင်လောက်တက်ပါတယ် ဝတ်တဆောင်တနာဤတူနစ်ဆိုတာဆိုင်ရာပညာရှင်မပြောနဲ့ဆယ်တန်းကျောင်းသားလည်းသိပါတယ်နိုင်ငံတော်ကရှုံးနေတာကိုပဲပြောတယ်ပြည်သူတွေခံရတာကိုမပြောဘူးဒါကြောင့်ပြည်သူတွေအစိုးရဘော်စေတနာရှိစေခြင်းရင်အစိုးရကလည်းပြည်သူတွေပေါ်မှာယူသားမှုရှိရပါလိမ့်မယ်ယူပါပြီတဲ့ပညာရှင်တယောက်ရဲ့တံပြန်ယူသေးအောင်မှုမှာဒါပါမပါတော့မသိဘူးဗုဒ္ဓရဲ့တရားတော်တွေမှာတော့မေတ္တာရောင်ပြန်ဟတ်တယ်ဆိုတာ
များကောက်ခံနေပါတယ်ဆိုပြီးပြောထားတာပါဒီကိစ္စကိုသူကဘလို့အထောက်ထားနေတော့ပြောလဲမသိပါဘူးเนาะသူအကြမ်းမြင်ရေးထားတာကိုတော့တော်ရရှင်နဲ့ခုပဲကြားလိုက်ရမှာပါဒါမဲ့လေဒီကိစ္စပေါ်မှာတော့သူရဲ့အချက်ခိုင်လုံလားမခိုင်လုံဘူးလားဆိုတာကတော့တက်ဆိုင်ရာကပြန်ပြီးဖြေရှင်းရမယ့်အချက်ပဲလေဖြစ်ပါတယ်တကယ်ကြီးမခိုင်လုံဘူးသူပြောတာမှားနေတယ်ဒီလိုမျိုးလဲလုံးမနေပါဘူးဆိုရင်တော့တက်ဆိုင်ရာကလည်းပြန်ပြီးတော့အများသိအောင်လို့သူတို့ရဲ့လုပ်ငန်းစဉ်ကိုနည်းနည်းသိအောင်ထုတ်ပြန်တင်တယ်လို့ထင်ပါတယ်သူလိုမျိုးအထင်မှားပြီးတော့ဒီစိတ်မချမ်းမသာဖြစ်နေတဲ့သူလည်းဘယ်နှယောက်ရှိမယ်ဆိုတာတွေ့လို့မရနိုင်ပါဘူးเนาะအမေရှင်အဖြေရှိရတဲ့အတိုင်းဒီတော်ရရှင်နေနဲ့လဲတက်ဆိုင်ရာဌာနဝင်ကြီးဌာနကိုတိုက်ရိုက်တိုင်ကြားပြီးတော့တရားဝင်စောဒကတက်ပြီးတော့တိုင်တန်းကြီးပါလို့အကြံပြုချင်ပါတယ်နော်အဲ့ဒါဆိုရင်တော့ဒီမှာနေရင်လဲမှန်မှန်ကန်ကန်ဖြစ်သွားလိမ့်မယ်ဒါမှမဟုတ်လဲအခြေမနဲ့ဖြစ်နေကြတဲ့သူတွေအနေနဲ့လဲစိတ်ရှိရှင်းလင်းလင်းဖြစ်သွားနိုင်မယ်လို့ယူဆပါတယ်နော်တော်ရရှင်နေရဲ့ရင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှာရင်ရက်ချင်ပါတယ်နော်မြန်မာတိချစ်တော်ရရှင်နေအတွက်လဲဒီတစ်ပတ်တော်ရရှင်တယောက်တောင်းဆိုထားတဲ့မေတ္တာတည်လက်ဆောင်နဲ့ဖြောပြပေးမှာဖြစ်ပါတယ်ကျမတို့ဗီဒီယိုညီမပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒီလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်တော်တို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှကြိုးစွနေပါရှင့်အခုတော့ဒေးတောင်းတဲ့တော်ရရှင်အတွက်မြန်မာတချင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြမှာရနော် Facebook စာမျက်နှာမှာတချင်းလာတောင်းတဲ့တော်ရရှင်နိုင်နိုင်ကကျွန်တော်နိုင်နိုင်မှာဆယ်လာပိုင်းနှစ်ကုန်တင်းနှလာနေနဲ့မှာအစိုးရကင်စာတည်ဆူထားတဲ့ဒုနကိုတိုင်းပြည်ဆိုတဲ့တချင်းလေးနဲ့မြစ်တာဒေးလက်ဆောင်ဖြောပြပေးပါလို့တောင်းဆိုချင်ပါတယ်။ဟုတ်ကဲ့။သူကအဲ့ဒီနေနာကပ်ပြီးတော့တောင်းဆိုလာတာမလို့ကျမတို့ကဒီအစီအစဉ်တစ်ခုတင်ဆက်တော့မယ်ဆိုရင်ကြိုတင်ပြင်ဆင်အတန်သွင်းရတာမျိုးတွေရှိလို့ဒီတချင်ကိုချက်ချင်းမထုတ်လွှင့်ပေးနိုင်ပါအောင်နော်။သူတောင်းဆိုထားတဲ့၊ကိုင်းစားပြီးဆိုထားတဲ့ဒုနှစ်ကိုတိုင်းပြီးဆိုတဲ့တချင်လေးနဲ့ဖြောပြပေးချင်ပါတယ်ရှင်။တေးတောင်းတဲ့တော်ရရှင်ရောတေးချစ် VOE တော်ရရှင်တွေအားလုံးရောဒီတချင်လေးကိုနှိမ့်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်။
ဝရင်းဒါသာနတ်သမီးလေးတပါးနတ်သက်ကြီးကမြမပြေမလူဖြစ်ပြီးတော့ဝေဖွာလာတဲ့စိတ်တွေပိုင်ရှင်ရင်ချင်းမှုနဲ့သူလာတွေရဲ့မြင်လျင်မြင်လျင်မြင်ချင်းပဲခွဲချင်မိသေးတယ်ကိုယ်နှလုံးသားကလည်းမျိုးထုတ်ပြခဲ့တယ်ဒီမှန်ထားတဲ့အချစ်ပန်းတော်တစ်ဝက်မို့ခွဲသူခုကလန်ကြံရွယ်ကြွေပါတော့ဖွဲ့ BB ဒီဒီနေပြစ်ခဲ့သမျှတို့ပြပြင်းမယ်အိမ်ရာထူတော်တည်ကြဖြစ်ဖို့ကြိုးစားခြင်းလေကိုချင်နာသူကိုရည်စားကလေး
ထားရတဲ့ဒီနှစ်ကိုတိုင်းပြည်ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေရှင်းပွင့်စာတွေနဲ့တေးတခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာ မြန်မာပြည်ကကိစ္စများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဒီအစီအစဉ်ကိုရေဒီယိုကနေပြောဖန်ယူနာဆင်နိုင်တဲ့အပြင် VOA မြန်မာဝိုင်း Facebook စာမျက်နှာကနေပြီးတော့လည်းဓာတ်ရိုက်နာဆင်နိုင်ပါတယ်နော်။နောက်ထပ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုဒီ Radio Facebook တို့ကနေပြီးတော့ဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်ရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်ရအောင်ရှင်းလင်းချင်းကြပါဘူးပဲလည်းယုံနေကိုသိပိုင်မဲ့ချင်းရရောင်ချတော့တယောက်ရဲ့သစ္စာနဲ့ကျင်နာပါမယ
်မယ့်တနာကျစီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြကြရတာပါရှင်အခုဆက်ပြီးဥစည်သူအောင်မြင့်ရဲ့ပြည်ရင်သတင်းတုတ်သက်ချက်ကိုထုတ်လွှင့်ပေးပါမယ်။ရန်ကုန်မြို့တော်ဒက်ကာကရာချီနဲ့ပို့ပို့ပြီးတူလာနေသလားဆိုတဲ့ကောင်းစင်နဲ့ဆွေးနွေးတင်ပြထားတာကိုမတ်အင်ဂျင်တန်ကအခုကြီးတင်ဆက်ထားပါရရှင
်။ပြီးခဲ့တဲ့စက်တင်ဘာ20ရက်နေ့ကရန်ကုန်တိုင်းလွှတ်တော်အစည်းအဝေးမှာဗဘဲတန်းအမှတ်1လွှတ်တော်ကိုယ်စားလှယ်ဦးသန်းနိုင်ဦးကရန်ကုန်မှာမော်တော်ယာဉ်တွေစနစ်တကျရပ်နားနိုင်အောင်အစိုးရကဆောင်ရွက်ပေးဖို့ရှိမရှိစီကံမဲ့ရပ်နားနေတာတွေကိုအရေးယူဖို့ရှိမရှိမေးမြန်းခဲ့ပါတယ်ဒီမေကိုနဲ့ပတ်သက်ပြီးရန်ကုန်မြို့တော်ဝန်ဦးမမောင်စိုးကအစိုးရကစီစဉ်နေတယ်လို့ပြောပြီးအသေးစိတ်တော့ထပ်မပြောပါဘူးအခုဗဘဲတန်းအမှအဲ့ဒီမေကိုမေးခဲ့တာတလခွဲကြော်ခဲ့ပါပြီအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတိုင်းအစိုးရအနေနဲ့ရောမြို့တော်စီပင်အနေနဲ့ပါထင်သာမြင်သာရှိတဲ့အရေးယူဆောင်ရွက်မှုတစ်စုံတည်းကမတွေ့ရပါဘူးတကယ်တော့ရန်ကုန်မြို့မှာဗဘဲတန်းအမှတ်မေးတဲ့ကားပါကင်ပြဿနာတွေမကပါဘူးပြဿနာတွေအများကြီးကြုံနေရပြီးဘင်္ဂလားဒေ့ရှ်နိုင်ငံကဒကာလိုအိန္ဒိယနိုင်ငံနယူးဒေလီလိုပါကစ္စတန်နိုင်ငံကရာချီလိုလမ်းပေါ်အန္တရာယ်များတဲ့မြို့တော်ကြီးအဖြစ်တဖြည်းဖြည်းကျဆင်းနေတာပါ NLD အစိုးရအနေနဲ့ဒီပြဿနာဘာကြောင့်မဖြေရှင်းနိုင်ဖြစ်နေသလဲဆိုတာကုဒ္ဒဘဆွေးနွေးသုံးသပ်ကြည့်ကြရအောင်ပါ
လက်ရှိရန်ကုန်မြို့ရင်းကိုကြည့်လိုက်ရင်အသုံးပြုနေတဲ့ကားအရည်အတွက်နဲ့ကားထားဖို့ပါကင်နေရာမလုံလောက်တာထင်ထင်ရှားရှားမြင်နိုင်ပါတယ်ဒီလိုဖြစ်ရတာမှအခြားအကြောင်းတွေလည်းရှိနေပါသေးတယ်ကားဝယ်ရောင်းသမားတွေကသူတို့ကားတွေကိုလမ်းပေါ်မှာအယောင်ပြခန်းသပွဲထားပြီးစီးပွားရေးလုပ်နေတာလုပ်ငန်းသုံးကားတွေကိုနေရာတသက်မှတ်မှတ်ထားမပေးနိုင်တာတချို့နေရာတွေမှာဂိုဒေါင်ဆိုင်ခန်းငှားရမှာဈေးကြီးလို့ကားတွေကိုလမ်းပေါ်ရပ်ပြီးဂိုဒေါင်လိုအသုံးပြုနေတာစရဲအကြောင်းကြောင်းတွေကြောင့်ပဲဖြစ်ပါတယ်ဒီအတွက်ရန်ကုန်မြို့မှာနေပြီးကိုပိုင်ကားသုံးတဲ့ပြည်သူတွေအတွက်အခက်အခဲအများကြီးဖြစ်စေပါတယ်တနေရာကနေတနေရာသွားမယ်ဆိုရင်တေချာတာကတော့ကားပါကင်နေရာရဖို့မလွယ်တဲ့ပြဿနာပါအဲ့ဒီအတွက်အချိန်အများကြီးကုန်အများကြီးစိတ်ပင်ပန်းရပါတယ်။လမ်းဘေးလွတ်တဲ့တနေရာရာပါကင်ထိုးမယ်စဉ်းစားရင်တော့အဲ့ဒီနေရာမှာတာယာအဟောင်းတွေပန်းအိုးတွေခုံတွေစသဖြင့်တစ်ခုခုချထားပြီးနေရာဥထားတာမျိုးဆိုရင်လေသွားရက်လို့မရပြန်ပါဘူး။အခက်မသိရင်အဲ့လိုနေရာဥထားသူနဲ့စကားများပြီးဒုတ်တပြက်ဓာတ်တပြက်လည်းဖြစ်တတ်ပါတယ်။နေတိုင်းအဲ့လိုပြဿနာမျိုးပေါ်နေပြီးကားပါကင်ကြောင့်လူသက်မှုအထိဖြစ်ခဲ့ပူပါရယ်အခုဗဘဲတန်းအမတ်ပြောတာကအခြားနိုင်ငံတွေမှာလိုကားပါကင်အတွက်ရရမဲ့နေရာတွေတတ်မှတ်ပြီးမြင်းဝါကွက်တွေရေးဆွဲပြီးပြီးရင်ထိုက်တဲ့ငွေကြေးကောက်ခံစီကံမလိုက်နာသူတွေကိုတတ်မှတ်ချက်နဲ့အတူအရေးယူဖို့ပါတိုင်းဆိုရအနေနဲ့ကားပါကင်တတ်မှတ်ငွေကြေးကောက်ခံတာကိုပုံစံမျိုးစုံနဲ့လုပ်ပေးနိုင်ပါတယ်ပါကင်ကြေးကိုနာယီအလိုက်ကောက်ခံတာတစ်လစာဒါမှမဟုတ်တစ်နှစ်စာကားပါကင်ကစောင့်ထားပြီးရင်အဲ့ဒီကားကိုလွတ်တဲ့ပါကင်နေရာဘယ်နေရာရဲ့ရက်ရက်ခွင့်ပြုတာနောက်ပါကင်နေရာတချို့ကိုတစ်လစာတစ်နှစ်စာတည်တံ့တတ်မှတ်ငှားရမ်းတာစသဖြင့်လုပ်လို့ရပါတယ
်အဲ့ဒီလိုစနစ်တကျသတ်မှတ်ပေးလိုက်ရင်ကားပါကင်အတွက်အခကျင်းငွေပေးဆောင်ထားတဲ့ပြည်သူတွေစိတ်အေးချမ်းသာဖြစ်ပါစေမယ်ကားတွေကိုမျိုးလယ်မှာရက်ပြီးကားအယောင်ပြကန်းလို့သုံးနေသူတွေလည်းကားပါကင်ကပေးရမှာမို့အခြားငွေမပေးရတဲ့နေရာမျိုးတွားရတာမျိုးလဲဖြစ်ကောင်းဖြစ်လာနိုင်ပါတယ်။လက်ရှိရန်ကုန်မြို့ကကားပိုင်ရှင်တွေကိုလေးလာစုစမ်းချက်အရကားပါကင်အတွက်စိတ်အေးချမ်းသာဖြစ်မယ်ဆိုရင်တစ်လကျငွေ3000လောက်အထိအကုန်ကျခံနိုင်တယ်ဆိုပြီးပြောဆိုကြပါတယ်။တိုင်းဆိုရကသာကားပါကင်စနစ်တကျသတ်မှတ်စနစ်တကျငွေကောက်ခံရင်ကားရည်အတွက်သိန်းနဲ့ချီရှိတဲ့ရန်ကုန်မြို့ကနေကားပါကင်ကတစ်လအနည်းဆုံးကျငွေသိန်း 3-4000 တစ်နှစ်ကျငွေဘီလီယံ 40-50 လောက်ဝင်ငွေရနိုင်ပါတယ်။ဒီငွေတွေကိုအသုံးပြုပြီးနောက်ထပ်ကားပါကင်နေရာပြည့်ဖော်ထုတ်တာရင်းစည်းကမ်းလမ်းစည်းကမ်းကိစ္စတွေမှာအသုံးပြုတာမျိုးလုပ်နိုင်ပါတယ်။ဒါနိုင်ငံတော်များများမှကျင့်သုံးတဲ့ကားများနေတဲ့ပြဿနာကိုကားပါကင်ကနဲ့ဖြေရှင်းတဲ့ဖြေရှင်းနည်းတစ်မျိုးပါပဲ
။တကယ်တော့ရန်ကုန်မှာတိုင်းစိုးရကလှုပ်ပေးရမှာကကားပါကင်စနစ်တကျတတ်မှတ်ပေးဖို့ကိစ္စတစ်ခုတည်းမကပါဘူး။ Lashi Pinide Gari, Sikantaja, Mount Lumiari Pietana, Lure Pala Fombo, Lanshaw Lumiari Pietana, Sabangri, Scudari, Sigeri, Lambo, Mountain the Lu, Mounti Jari Pietana, Sanimashilo, Lure Langu, Petine Niagani, Penny Jari Pietana, Baska Matania, Tatamma Machida Pietana, Sederi, Mepe Shana in Pietana, Alongu, the Biaina Tishin Piam Aptibari, တိုင်းစိုးရအနေနဲ့တာဝန်စရယူခြင်းကလေးကတစင်းကြီးတစင်းဖြည့်ရှင်းရမယ့်ပြဿနာတွေဖြစ်ပေမဲ့ဖြည့်ရှင်းပေးတာမျိုးမလုပ်ခဲ့လို့ဒီကနေ့ရန်ကုန်မြို့ပေါ်မှာဒီလောက်ရုပ်ရက်စင်းပြက်အခြေအနေဆိုးနေရတာဖြစ်ပါတယ်အခုလိုကိစ္စမျိုးကိုဖြည့်ရှင်းမပေးနိုင်တာဟာ NLD တိုင်းဆိုရအရေးအချင်းမပြေဝရမျိုးပါပလက်ဖောင်းဆိုတာလမ်းလျှောက်ဖို့လမ်းဆိုတာကောင်းမောင်းဖို့စိုက်ကားစပိတ်စကူတာစိုက်ကယ်စီးကွင်ပေးမပေးစနစ်တကျစီကံကြီးချက်ဖို့မလုပ်တဲ့မကင်တဲ့ဖြစ်ပုံရပါတယ် နောက်ထပ်ဖြစ်နိုင်တာကစီကမ်းမဲ့လမ်းဖြတ်ကူတာစိုက်ကားစပိတ်စိုက်ကယ်စကူတာတွေမောင်းကျင်တယ်လို့မောင်းတာကိုစနစ်တကျအရေးယူရင်ပြည်သူတွေဘလို့တုံ့ပြန်လာလိမ့်မလဲတွေးပူပြီးမလုပ်ရဲမကင်ရဲဖြစ်နေပုံလဲရပါတယ်လက်ရှိလမ်းမာရီပေါ်မှာလမ်းသွယ်တွေပေါ်မှာကားပါကင်အမှတ်အသားတွေလူကုန်းယဉ်ကျအမှတ်အသားတွေဘတ်စကားဂိတ်အမှတ်အသားတွေပေါက်နေတာတွေပါဖို့အစရှိသဖြင့်
စနစ်တကျလုပ်မယ်ဆိုဘတ်ဂျက်ငွေကြေးအတန်အသင့်တုံးဆွဲရမှာဖြစ်ပါတယ်။တိုင်းဆိုရဟာဘတ်စကားတွေဝယ်တာမျိုးလို့အစိုးရနဲ့မဆိုင်တဲ့ကိစ္စတွေမှာငွေကြေးအမြောက်အများတုံးဆွဲထားလို့အခုလိုတကယ်အရေးကြီးတဲ့ကိစ္စမျိုးအတွက်ငွေကြေးမလုံလောက်လို့များလားဆိုတာလဲစဉ်းစားစရာပါ။နောက်ထပ်အရေးကြီးတာကအစိုးရဟာတခုခုကောင်ထည်ဖော်မယ်ဆိုအစီအစဉ်ထုတ်ပြန်ရုံအစဉ်အဆက်ညွှန်ကြားခိုင်းုံန အခုလက်ရှိတိုင်းဆိုရဟာအဲ့လိုစနေကြအကောင့်ထဲပေါ်တာမျိုးမရှိလေတော့ရန်ကုန်မြို့တော်ဟာစင်ကာပူဘန်ကောက်ပုံစံမျိုးဖြစ်မလာပဲတနေ့တခြားဒကာကရာချီနယူးဒေလီပုံစံဗယံမာရာမျိုးတော်အသွင်ဖြစ်လာနေပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
ဒီလိုအောင်မြင်ရပြည်ရင်းသတင်းသုံးသပ်ချက်ကိုတင်းငွေနေညနဲ့တင်းလာမနေ့ပိုင်းတွေမှာပုံမှန်နှာစင်နိုင်ကြပါတယ်ရှင
်။ရုရှားကအမေရိကန်နိုင်ငံရဲ့ဝန်ကြီးရက်စ်တယ်လစ်ဆန်ဟာအခုဒီသတင်းပတ်ထဲမြန်မာနိုင်ငံကိုလိုက်အဖို့ရှိပြီးတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ရင်ပြောင်းလဲမှုပေါ်အမေရိကန်ရဲ့အားပေးထောက်ခံမှုကိုပြသမှာဖြစ်တယ်လို့ရခိုင်မျိုးပိုင်းအကြံတင်တဲ့ပတ်သက်လို့လည်းမြန်မာအာဏာပိုင်တွေနဲ့ဆွေးနွေးပွဲရှိနေပါတယ်။မြန်မာရေးနဲ့ပတ်သက်လို့ရည်တည်ပြောဆိုချက်အထူးသဖြင့်တော့ဒီလက်တလောကြုံတွေ့နေရတဲ့ရခိုင်ရေးနဲ့မြန်မာစစ်တပ်နဲ့ဆက်ဆံရေးစသဖြင့်ဒီအမေရိကန်ပြည်တော်စုရဲ့မြန်မာနိုင်ငံပေါ်ရည်တည်ချက်မူဝါဒဆိုင်ရာတွေအပေါ်မှာလာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေချုပ်တင်ပေးပို့ထားမယ်ဆိုရင် VOA ရဲ့ဒဲလီလိုက်အစီအစဉ်ထုတ်လွှင့်ချိန်မှာပြန်လည်ခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ယူဆကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323829554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းမဲ့သတင်းရှင်တွေကိုကြိုးပါရခင
်ဗျာ။ပါဝင်ဆွေးနွေးလို့ရင်ထပ်မံအချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုနောက်ဆုံးကြနေသေးတဲ့ကိုငိမ့်ချမ်းနဲ့ရှားဖောင်တို့စီစဉ်တင်ဆက်ပေးထားတဲ့ကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုနှာစင်ကြရအောင်ပါရှင
်။ဗြိတိန်နိုင်ငံကတီးထွင်သူတဦးဟာခနာကူမှာဝစ်စင်ဒီလက်နှစ်ဖက်နဲ့ထိမ့်ချွာရတဲ့ကဘာအမြန်ဆုံးဂျက်အင်ဂျင်မိုးပြန်ဝစ်ဆောင်ကိုတီးထွင်ပြီးဂင်းနဲ့မှတ်တမ်းဝင်သွားပါရစေ။ရစ်ချက်ဘရောင်းနင်းဆိုတဲ့သူကတကယ့် Iron Man ဝစ်ဆုံလို့ခေါ်ရမယ့်အင်ဂျီကိုတီထွင်ပြီးတနင်္လာ32မိုင်လုံးနဲ့အင်္ဂလန်တောင်ပိုင်းကရေကန်တစ်ခုပေါ်မှာပြန်ပြခဲ့တာပါသူဟာလူကိုယ်တိုင်မိုးပြန်လို့ရမယ့်ဝစ်ဆုံတွေကိုတီထွင်တဲ့ Gravity Industry ဒီပညာကုမ္ပဏီကိုတီထောင်သူလည်းဖြစ်ပါတယ်ဒီဝစ်ဆုံကိုသုံးပြီးနေ့စဉ်လူမှုဘဝလှုပ်ရှားမှုတွေဖြစ်တဲ့ခလေးချောင်းပို့တာလိုမျိုးလုပ်ဖို့မဟုတ်ပဲပင်လယ်ထဲမှာအမြန်ရေပေါ်ရှက်ပြေးရင်စီးဖို့လိုမျိုးအပန်းဖြေရည်ရွယ်ချက်နဲ့တီထွင်တာပါတစ်နှစ်အတွင်းမှာအခုလိုဝစ်ဆောင်ကိုတီထွင်နိုင်ခဲ့တာဖြစ်ပြီးတော့အတော့ကိုပြောဖို့ကောင်းတယ်လို့လဲဗြိတိန်သတင်းဌာနတစ်ခုဖြစ်တဲ့စ
Sky News ကို Browning ကပြောပါတယ်။နောက်ပြီးတော့သွာလာရခက်ခဲတဲ့နေရာတွေမှာရှာဖွေကယ်ဆယ်ရေးနဲ့မြေမျက်နှာပြင်လေးလာရေးလိုမျိုးအလင်းအမြန်လုံနိုင်မဲ့အခွင့်အလမ်းတွေလည်းပေါ်လာမယ်လို့မျှော်လင့်နေအကြောင်း Browning ကပြောပါတယ်ခင်ဗျာ။
ကဗတ်စင်ချိန်ရဲ့အချိန်မှဖြစ်ကဗတ်စင်ချိန်ချိုးမှတ်တမ်းဝင်ခဲ့တဲ့ကြိုးပမ်းမှုတွေကိုတင်ပြလိုက်ပါရစေ။အမေရိကန်ပြည်ထောင်စုကအလှပြဘတ်စကတ်ဘောကစားရီးစရာဟာသပြောတဲ့ Harlem Globetrotters ဘတ်စကတ်ဘောအသင်းဟာသူတို့အသင်းရဲ့18ခုမြောက်စင်ချိန်ကိုချိုးလိုက်ပါရစေ။အဲ့ဒါကတော့အသင်းထဲကသန်နယ်လောဆိုသူကဘတ်စကတ်ဘောကိုလေထဲအမြင့်ပေး90မှာရှိတဲ့ချင်းထဲကိုဝင်အောင်ပြစ်ထည့်နိုင်လိုက်တာပါ။တနင်္လာအတွက်လည်းဒါက၄ခုမြောက်စင်ချိန်ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုညူယောက်မြို့အခြေစိုက်စက္ကတ်တစ်ခုဖြစ်တဲ့ Big Apple စက္ကတ်ကအမေရိကန်ဂျူလီယန်နိုနဲ့ဖာဘီယိုအနာစတာစီနီတို့တွဲကစက္ကတ်30အတွင်း Wrestling Flips အများဆုံးလုံနိုင်တဲ့စင်ချိန်ချိုးသွားပါတယ်။ Wrestling Flips ဆိုတာလူတစ်ယောက်ကအောက်ကနေပက်လက်လန်အနေထားမှာခြေထောက်နှချောင်းမိုးပေါ်ထောင်ထားပြီးနောက်တယောက်ကိုအဲ့ဒီခြေထောက်ပေါ်မှာတင်ပြီးလေထဲမှာတပတ်ကျွန်းပြင်လေအောင်လှည့်ပေးတာဖြစ်ပါတယ်။သူတို့ကတော့32ပတ်လေအောင်လှည့်နိုင်ခဲ့တာပါ။ခန္ဓာကိုယ်ပြော့ပြောင်းတဲ့တရုတ်အလှမယ်လျှို့ထန်ဟာ contortion roll လို့ခေါ်တဲ့မျိုးစစ်နဲ့မြေပြင်ကိုထောက်ပြီးတပတ်ကျွန်းထိုးပြတဲ့အမြင့်ဆုံးစင်ချိန်ချိုးသွားခဲ့ပါတယ်။မီတာ20အကွာဝေးကို 15.54 စက္ကန့်နဲ့ကျွန်းထိုးပြီးအရောက်သွားခဲ့တာပါ။နောက်တစ်ယောက်ကဂျပန်နိုင်ငံတိုကျိုမြို့ကယူကီယိုရှင်ဂါဆိုသူကဘောလုံးကိုခေါင်းပေါ်တင်ပြီးမျက်လုံးတစ်ဖက်ကနေတခြားတစ်ဖက်စီကိုအကြံရည်အတွက်အများဆုံးလှိပ်ပြခဲ့ပါတယ်။ဒီမိနစ်အတွင်းမှာ189ချိန်လှိပ်ပြနိုင်ခဲ့တာပါ။နောက်တစ်ယောက်ကတော့ဂျပန်နိုင်ငံကယူယာယာမာဒါဖြစ်ပြီးတော့ကမ္ဘာအကြီးဆုံးဟူလာဟုပ်ဂွင်းကြီးကိုခါးမှလှိပ်ပြခဲ့ပါတယ်။အဲ့ဒီကွင်းရဲ့အချင်းက16ပေနဲ့ဆက်လက်မှရှိပါတယ်ရှင
်။ကဘာတလှထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်အစဆုံးကိုမနက်7:00ကနေ9:00အထိတစ်ချိန်နေ့လယ်12:00ကနေနေ့ခင်း7:00အထိတစ်ချိန်ပြန်ပြီးနားဆင်နိုင်ကြပါတယ်ရှင်။အခုတော့တနင်္လာနေ့မနက်ဖြန်ထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုဦးဆောင်မွေးကပြောပြပေးပါအောင်မရှင
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာရောက်ရှိနေပြီးတော့ဒီကနေ့ကျင်းပမဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံ32ကြီးမြောက်ထိပ်သီးအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေကိုတက်ရောက်မှာဖြစ်ပါတယ်။သမ္မတထရမ့်ရဲ့အာရှဒေသ5နိုင်ငံခီးစဉ်မှာဖိလစ်ပိုင်ဟာနောက်ဆုံးခီးစဉ်တစ်ယောက်ဖြစ်ပါတယ်။ထိပ်သီးအစည်းအဝေးပေါ်ရဲ့အင်ရှင်ဖိလစ်ပိုင်တမရနဲ့တမရဒေါ်နယ်ထရမ့်တို့တီးခြားတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။တမရထရမ့်ဖိလစ်ပိုင်နိုင်ငံကိုရောက်မှသွားခင်ဖိလစ်ပိုင်နိုင်ငံသား3500လောက်စုဝေးပြီးတော့တမရထရမ့်ရဲ့ခီးစဉ်ကိုကန့်ကွက်တဲ့အနေနဲ့မလီလာမြို့တော်မှာရှိတဲ့အမေရိကန်တန်ရုံးကိုချီတက်ဖို့ကြိုးစားခဲ့ကြပါတယ်။ရုရှားတမရဗလာဒီယာမူပူတင်ကသူနဲ့ရုရှားနိုင်ငံဟာ2016ခုနှစ်အမေရိကန်တမရရွေးကောက်ပွဲမှာဝင်ရောက်နှောက်ယှက်တာမျိုးမရှိဘူးဆိုပြီးတော့ခံစားရတယ်လို့သူယုံကြည်တဲ့အကြောင်းတမရဒေါ်နယ်ထရမ့်ကပြောလိုက်တဲ့အတွက်အမေရိကန်ထောက်လှမ်ရေးတာဝန်ရှိသူဟောင်းနှစ်ယောက်ကတမရထရမ့်ကိုတနင်္ဂနွေနေ့မှာပြစ်တင်ဝေဖန်ခဲ့ကြပါတယ်။အီရန်နဲ့အီရက်နယ်စပ်မှာပညာ 9.3 ရှိတဲ့ငရင်လှုပ်ခတ်ခဲ့ပြီးတဲ့နောက်နောက်ဆက်တွဲပင်အား 9.3 အဆင့်ရှိတဲ့မြေငလျင်တစ်ခုထပ်မံပြီးတော့လှုပ်ခတ်သွားခဲ့ပါတယ်။ငလျင်တန်းကြောင့်ယူအားအတော်တော်များများပျက်စီးသွားကြပါတယ်။9.3 ပင်းအားငလျင်ကြောင့်လူ60ထက်မနည်းတိဆုံသွားတယ်လို့အီရန်တာဝန်ရှိသူတွေကကုကပြီးတော့သတင်းတွေမှာဖော်ပြနေကြပါတယ်။စပိန်နိုင်ငံဘာစီလိုနာမြို့မှာစနေနေ့ကတိမ်းနဲ့ချီပြီးတော့ရှိတဲ့လူတွေလမ်းမပေါ်ထွက်ဆူယုံကြပြီးတော့ဖမ်းဆီးအကျဉ်းချခံထားရတဲ့ခွဲထွက်ရေးခေါင်းဆောင်တွေကိုပြန်လွှတ်ပေးဖို့အတွက်တောင်းဆိုခဲ့ကြပါတယ
်။နိုဝင်ဘာလ13ရက်တနင်္လာနေ့မနက်ဖြန်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဥစားမှုဝေချညာပေးသွားတာပါဒီမနက်စီစဉ်ထုတ်လို့ရေးမှုကမတ်အင်ဂျင်နီယာဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ဒါရက်စနစ်ဖြစ်ပါလိမ့်ရှင်သောရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေဒီရီကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်မခွားညိုပါရှင်
This program has come to you from the Voice of America, Washington.